Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ Washington မြို့တော် VOA American အသံကနေ2019ခုနှစ် February 13ရက်ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမတ်ဆွေရင်ထွေးနေအတူကြီးညာပေးမှာပါရှင်အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားနေဆက်တတိုင်းဒစိတပိုင်းကံရင်နဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားနောက်ဆုံးသဘောတူညီချက်အတွက်သမ္မတထရမ့်ကသူကျေနပ်မှုမရှိကြောင်းပြောပေမဲ့နောက်ထပ်ထပ်ပြီးတော့အစိုးရညာနေရာပိတ်ဖို့အလားအလာမမြင်ဘူးလို့လည်းပြောပါတယ်ဗင်နီဇွဲလားနိုင်ငံတွေပြေးဖို့တဲ့လူသားချင်းစာနာမှုအကူအညီတွေ February 23ရက်နေ့မှာနိုင်ငံနဲ့တည်ယူမယ်လို့အတိုက်ခံခေါင်းဆောင်ကပြောကြားလိုက်ပါတယ်ဒီကနေ့ကြောက်တဲ့ February 17ရက်နေ့ကအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆိုင်ရဲ့104နှစ်မြောက်မွေးနေ့ဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါမှန်းအင်ဂျင်နဲ့
ကောင်းပါပြီ Ireland နိုင်ငံ Galway မြို့ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City ဂုံတူးဆောင်စုကိုတနင်္လာနေ့ကပြန်ပြီးရုပ်သိမ်းလိုက်ပါတယ
် So in Galway Ireland on yesterday Monday February 11
ဒါကတော့ဂေါ်ဝေးမျိုးကလူခွေရေလှုပ်ရှားနေတဲ့တက္ကသိုလ်ကျောင်းဆရာမတဦးကသူတို့ဒီစုကိုဘာကြောင့်ပြန်ပြီးရုပ်သိမ်းခဲ့ရတယ်လဲဆိုတာနဲ့ပတ်သက်လို့ VOA ကိုပြောပြသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါတရားလွတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုအတွက်တရားရုံးတင်စစ်ဆေးမဲ့ဒီနောက်ဆုံးဆုံးဖြတ်ချက်ကိုတော့ February 15ရက်နေ့တောက်ကြနေ့မှာချမှတ်တော့မယ်ဖြစ်ပါတယ်။ဒီမတိုင်ခင်မှာဒီစီရင်ချက်နဲ့ပတ်သက်ပြီးတော့သဘောထားအမြင်သုံးသပ်ချက်တွေကိုလည်းကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်ဆူရင်ထွေးတို့ကပြောပြပါအောင်ရှင
်။ American နဲ့ Mexico နှစ်နိုင်ငံကြားမှာနေဆက်တတိုင်းကာယံရင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်အတွက်သမ္မတ Donald Trump ကသူကျင့်တတ်မှုမရှိကြောင်းအင်ကာနေမှာပြောကြားလိုက်ပြင်မဲ့နောက်တစ်ခါအစိုးရရန်ရတစိတပိုင်းထပ်ပြီးတော့ပိတ်ဖို့အတွက်အလားအလာတော့မမြင်ဘူးလို့ပြောပါတယ်ဒီဆုံးဖြတ်ချက်အတွက်ပျော်တယ်လို့မပြောနိုင်တယ်လို့စိတ်လှုပ်ရှားတယ်လို့လည်းမပြောနိုင်ကြောင်းသူ့ရဲ့ cabinet အဖွဲ့ကိုသမ္မတ Trump ကသမ္မတအင်ဗျူမှာပြောကြားခဲ့တာဖြစ်ပါတယ်အခုအစ်စ်ရရှိခဲ့တဲ့သဘောတူညီချက်ထက်မှာ88ကီလိုမီတာရှိတဲ့နေဆက်တတိုင်းအစ်စ်ကာယံရေးအတွက်ရန်ပုံငွေဖြစ်တဲ့ American Dollar 1.35 billion ချထားပေးတာပါဝင်ပါတယ်ဒါဟာသမ္မတတောင်းဆိုထားတဲ့ဒေါ်လာ5.9 billion ရဲ့၄ပုံတစ်ပုံလောက်ပဲရှိတာပါပြီးခဲ့တဲ့လထဲမှာအစိုးရရန်ရာတစိတပိုင်းပိတ်ထားတာရက်ပေါင်း35ရက်ကြာဆန်ကျင်တင်ခဲ့ပြီးတဲ့နောက်သတင်းပတ်3ပြအကြာမှာနောက်ထပ်ထပ်ပြီးတော့ပိတ်တာမျိုးမကြုံရအောင်စ조사မှုရဲ့ရက်လက်လည်းဖြစ်ပါတယ်လက်ရှိမှာနေဆက်လုံခြုံရေးကင်းလှည့်နေတဲ့အမိမြေလုံခြုံရေးဌာနအပါအဝင်အစိုးရရန်ရာ၄ပုံတစ်ပုံလောက်အတွက်တောက်ကြနေညတကောင်ရန်လောက်ထိပဲဆက်လက်လဲပတ်နိုင်မဲ့ရန်ပုံငွေကရှိနေပါတယ်သမ္မတထရမ့်ကတော့အစိုးရရန်ရတစ်စီးတစ်ပိုင်းနောက်ထပ်တစ်ခါထပ်ပိတ်တာမျိုးမမြင်စေချင်ဘူးလို့ပြောပါတယ်
။မက္ကဆီကန်မူရဲ့စေဝါဂိုင်းကောင်းဆောင် El Chapo Guzman ဟာမူရဲ့ကုန်ကူးမှုအပြင်အခြားပတ်သက်နေတဲ့စွဲချက်တွေနဲ့နယူးယောက်မြို့တရားရုံးကအင်္ဂါနေ့မှာပြစ်မှုထင်ရှားကြောင်းစီရင်ချက်ချခဲ့ပါတယ်။စွဲချက်10ခုစလုံးနဲ့ပတ်သက်ပြီး Jury ခုံရုံးအဖွဲ့ဝင်တွေဟာ6ရက်ကြာဒီအမှုကိုကြားနာခဲ့ပြီးတဲ့နောက်ထောင်ဒဏ်တသက်အထိစီရင်ချက်ချခံရမယ့်အလားအလာနဲ့သူ့ကိုပြစ်မှုထင်ရှားတွေ့ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။3လအကြာအမှုစစ်ဆေးခြင်းပြီးဆုံးခဲ့ခြင်းဟာကမ္ဘာမှာအကြီးဆုံးနဲ့အမျက်အများဆုံးရတဲ့မူရင်ဆေးကိုင်းဖြစ်တဲ့ Sinaloa မူရင်ဆေးကိုင်းမှာ Guzman ရဲ့အုပ်ချုပ်မှုအဆုံးတတ်ခဲ့ခြင်းဖြစ်တယ်လို့ဗဟိုအစိုးရရှင်းနေတွေကပြောခဲ့ပါတယ်။အသက်62နှစ်အရွယ် Guzman ကိုနောက်ထပ်ထောင်ကထွက်ပြေးဖို့မကြိုးစားနိုင်အောင်အမေရိကန်ပြည်ထောင်စုရှိအလုံးစုံရဲ့အတင်းကျပ်ဆုံးထောင်ကိုအပို့ခံရဖို့ရှိပါတယ်။2018ခုနှစ်ကအမေရိကန်ပြည်ထောင်စုကို Guzman လွှဲပြောင်း Guzman ကိုလွှဲပြောင်းမအပ်နိုင်ပြီးသူဟာမက္ကဆီကိုအကျဉ်းထောင်တွေကနှစ်ကြိမ်တိုင်ထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့မူရင်ဆေးကိုင်းအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ Cocaine Bainview မူရင်ဆေးစိတ်ကြွဆေးဝါးနဲ့ဆေးကြောက်တန်ချိန်ပေါင်းများစွာကိုအမေရိကန်ပြည်ထောင်စုအတွင်းကိုခိုးသွင်းခဲ့ပုံကိုရှင်းပြဖို့တက်သေးပေါင်း90ကျော်လို့ကိုဗဟိုအစိုးရရှင်းနေတွေကတရားရုံးမှာထွက်ဆိုခဲ့တာဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံအတွက်ပေးပို့တဲ့လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေကိုသမ္မတနီကိုလတ်စ်မာဒူရိုနိုင်ငံတွင်းမှာအဝင်မခံတဲ့အကြာကပဲအတိုက်ခံခေါင်းဆောင်ဟွမ်းခွာရီတို့ကတော့ဖေဗရီလ23ရက်နေ့မှာနိုင်ငံတဲကိုတည်ယူမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။အမေရိကန်နဲ့တခြားနိုင်ငံပေါင်း50လောက်ကဗင်နီဇွဲလားရဲ့ယာယီသမ္မတဖြစ်တဲ့အသိမြတ်ပြုထားတဲ့ဂွာရီတို့ကအင်ကာနဲ့လူလူဆန္ဒပြပွဲမှာအခုလိုပြောကြားလိုက်တာပါ။ဂွာရီတို့ကသမ္မတမာဒူရိုကိုစစ်တပ်ကနေထောက်ခံအားပေးမှုမလုပ်ရင်းနဲ့ဆိုရှယ်လစ်ခေါင်းဆောင်မာဒူရိုဖျောက်ချရေးအတွက်စီရင်ရေးလှုပ်ဆောင်တဲ့အနေနဲ့ပြုလုပ်တဲ့ဆန္ဒပြပွဲမှာသူ့ကိုထောက်ခံသူထောင်ပေါင်းများစွာကိုပြောကြားခဲ့တာဖြစ်ပါတယ်။စီဘော်ရေဂျိုဂျွန်းနေတဲ့ဗင်နီဇွဲလားနိုင်ငံတဲ့အမေရိကန်ကနေပေးပို့တဲ့အရေးပေါ်ဆန်းနဲ့ရိတ်ခါနဲ့စီးပွားတွေရောက်လာစေဖို့အတွက်ဂွာဒီယိုကဖိအားပေးလှုပ်ဆောင်နေတာပါဒီထောက်ပံ့ပစ္စည်းတွေဟာအိန္ဒိချင်းကိုလံဘီယာနိုင်ငံတဲ့ကကူကူတန်းနယ်စပ်မြို့ကလေးမှာရှိတဲ့ကုန်းလောင်ယုံထဲမှာရောက်နေပြီဖြစ်ပါတယ်အင်အားကြီးတဲ့ဗင်နီဇွဲလားစစ်တပ်ရဲ့ထောက်ခံမှုကိုအခုထိရနေသေးတဲ့မာဒူရိုကတော့အတိုက်ခံတွေရဲ့လူလူဆန္ဒပြပွဲတွေဟာအမေရိကန်ဘက်ကအာဏာသိမ်းဖို့အတွက်ကြိုးစားမှုရဲ့အစိတ်ပိုင်းတစ်ခုလို့ပြောဆိုနေပြီးတော့ဒီအရေးပေါ်အကူအညီတွေကိုနိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံချိုင်းဝန်ကြီးဂျော့ချ်အဇီရာဇာဟာတနင်္လာနေ့ကနယူးယောက်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်နဲ့တွေ့ဆုံခဲ့ပြီးသမ္မတမာဒူရိုကသူ့နိုင်ငံအတွက် UNHCR နဲ့ WHO လိုကုလသမဂ္ဂအဖွဲ့အစည်းတွေစီကအကူအညီပေးဖို့အတွက်ပြောကြားခဲ့ပါတယ်။အတွင်းမှုချုပ်ကတော့ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေရှေ့မတိုးနောက်မဆုတ်ဖြစ်နေတာအတွက်ကုလသမဂ္ဂကအကူအညီပေးမယ်လို့ကန့်လန့်ခဲ့တာပါ
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့အခြားစီးရေးစွမ်းရည်တွေဟာမပြောင်းလဲပဲရှိနေပြီးအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေကိုဆက်လက်ချင်းချောက်နေစေရှိတယ်လို့တောင်ကိုရီးယားရှိအမေရိကန်ထိပ်တန်းတမ်မူတူကအင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်။မြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာစွမ်းရည်တွေပြောင်းလဲမှုနဲ့ပတ်သက်လို့အတည်ပြုနိုင်ခြင်းမရှိဘူးလို့ဘိုးချုပ်ရောဘတ်အဘရန်စ်ကအထက်လွှတ်တော်လက်နက်ကိုင်ဝန်ဆောင်မှုများဆိုင်ရာကော်မတီကိုပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျိုအန်တို့ဟာဗီယက်နမ်မှာဒီလအနောက်ပိုင်းဒုတိယထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ်။အဲ့ဒီဆွေးနွေးပွဲမှာတိတာထင်ရှားတဲ့ခိုင်မာတဲ့တိုးတက်မှုတွေရရှိလိမ့်မယ်လို့အမေရိကန်အရာရှိတွေကပြောခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဒါမှမဟုတ်ဒုံးကျည်ပြစ်လွတ်စမ်းသပ်မှုကိုနောက်ဆုံးပြစ်လွတ်ခဲ့တာဒါဟာရပောင်း440ရှိသွားပြီလို့ဗိုလ်ချုပ်ရောဘတ်အဘရန်စ်ကထောက်ပြခဲ့ပြီးကျွန်းဆွယ်မှာတင်းမာမှုတွေရော့ကျခဲ့တယ်လို့လည်းထောက်ပြခဲ့ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့ February 23ရက်နေ့ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့104နှစ်မြောက်မွေးနေ့ဖြစ်ပါတယ်။မြန်မာနိုင်ငံကလေးများအဖြစ်နေ့ဖြစ်နဲ့သတ်မှတ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ဖြစ်ကလေးငယ်တွေကိုတနင်္ဂနွေအတိုင်းတာနဲ့အာဟာရဒါနပြုကျွေးမွေးလှူဒါန်းအပါအဝင်မွေးနေ့ပွဲကိုမြန်မာနိုင်ငံတက္ကသိုလ်မှာကျင်းပဖို့လှုပ်ဆောင်နေကြပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာနိုင်ငံလွတ်လပ်ရေးအောင်ပြည်ထောင်စုစိတ်ဓာတ်ကိုအခြေခံပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပြည်ထောင်စုစိတ်ဓာတ်ကိုငယ်ရွယ်စဉ်ကတည်းကကျင်းအောင်စေဖို့အတွက်မတူကွဲပြားတာအားလုံးပါဝင်တာနဲ့လွတ်လပ်တာချင်းအတွက်ပေါ်ဆောင်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မဆုံမနဲ့ကြိုးပမ်းအားထုတ်မှုတွေကိုပြန်လည်အမှတ်ရစေဖို့အတွက်ဗိုလ်ချုပ်အောင်ဆန်းမွေးနေ့နဲ့မြန်မာနိုင်ငံကလေးများနေကိုနိုင်ငံတော်မှာကျင်းပကြတာဖြစ်ပါတယ်။လွတ်လပ်ရေးဖောက်ကင်ကြီးဗိုလ်ချုပ်အောင်ဆန်းမွေးနေ့အမှတ်ရဓာတ်ပုံကတ်တော့စာအုပ်ပြပွဲတွေကိုကျင်းပလေးရှိပြီးပြကန်းတွေမှာဗိုလ်ချုပ်နဲ့ပတ်သက်တဲ့တမိုင်းဆက်ဆက်ကစာအုပ်တွေဗိုလ်ချုပ်ရဲ့ဘဝအမှတ်တမ်းတွေမိသားစုတမိုင်းဝင်ဓာတ်ပုံတွေနဲ့ဗိုလ်ချုပ်အမှတ်ရရုပ်ပြကတ်တော့တွေလက်ကမ်းစာဆောင်တွေဝင်ခဲ့ပြီးတော့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အထိမ်းအမှတ်ကိုပြုလုပ်လေးရှိပါတယ်။
2019ခုနှစ် February 12ရက်နေ့နနက်4:30မှာ New Delhi မြို့ Karobar ဒေသရှိ Epic Hotel မှာမီးလောင်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီ Hotel မှာတဲခိုနေထိုင်လျက်ရှိတဲ့အဖွဲ့ဝင်9ဦးဟာရွှေမီဗုဒ္ဓဂါယမြမဖျားဘူးအဖွဲ့မြမဖျားဘူးအဖွဲ့ကဖြစ်ပါတယ်။အဲ့ဒီသတင်းကိုမြမတန်ယုံ New Delhi ရဲ့ Facebook ကြေညာချက်မှာဖော်ပြထားပါတယ်။မီးလောင်မှုကြောင့်လူ18ယောက်သေဆုံးခဲ့တယ်လို့သတင်းမှာဖော်ပြထားပြီးဒီမီးလောင်မှုဟာလျှက်စစ်ဓာတ်ကြိုးလျှော့ကြောင့်မီးလောင်မှုဖြစ်ခဲ့တာလို့သိရပါဗျ။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနှစ်နိုင်ငံကြားကနယ်စပ်တစ်ချောင်းမှာအဓိကဝန်ပေါက်တွေမှာခေတ်သစ်အေဂျိုနီယာတွေတောက်သုံးရင်နဲ့အရေးတူလောင်းတဲ့ပစ္စည်းတွေတက်ဆင်ပေါ်တဲ့ငွေကြေးထောက်ပံ့မှုအတွက်တရုတ်ကစီစဉ်နေပါတယ်။ကုန်သွယ်ရေးရန်တန်းတွေနဲ့တိမ့်နေချီတဲ့လူတွေနေစဉ်သွားလာလှုပ်ရှားတာကိုအဆင်ပြေအောင်ဖြည့်ဆည်းပေးနိုင်မှုအတွက်ရည်ရွယ်တဲ့ဒီတရုတ်ရဲ့စီမံကိန်းမှာနိုင်ငံချမ်းမှာရှိတဲ့တင်းမာမှုတွေကိုလည်းရောပါစေဖို့အတွက်အထောက်အကူဖြစ်စေနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်အစိုးရဟာအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးနဲ့ပါကစ္စတန်ကိုနိုင်ငံအစ္စလမ်ဘတ်မြို့ရဲ့စိတ်ပူစရာဆက်ဆံမှုတိုးတက်အောင်အတွက်အကူအညီပေးဖို့အတွက်တန်တမာရင်းနဲ့စီးပွားရေးအစပြေဆောင်ရွက်ဖို့အတွက်ဆက်လက်လှုပ်ဆောင်နေပါတယ်။အာဖဂန်စစ်ပွဲကိုအဆုံးသတ်ဖို့နိုင်ငံရေးမှာပြည်လဲစေဖို့အတွက်တာလီဘန်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းနှစ်နိုင်ငံစလုံးကိုတရုတ်အစိုးရကတိုက်တွန်းပါတယ်။ဒီနယ်စပ်ဖွံ့ဖြိုးရေးအစီအစဉ်ဟာအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာမကြာခင်ကကျင်းပခဲ့တဲ့၃နိုင်ငံကနိုင်ငံကြီးဝင်ကြီးတွေကြားအဆင့်မြင့်ဆွေးနွေးပွဲရလဒ်တစ်ခုလည်းဖြစ်တယ်လို့အဖွဲ့ရဲ့လက်ထောက်အကြီးအကဲကပါကစ္စတန်ကနိုင်ငံအစ္စလမ်ဘတ်မြို့ကတရုတ်တန်ယုံက VOA မင်းမြန်ကံမှာပြောကြားခဲ့ပါတယ်
။အမေရိကန်နဲ့အောက်လွှတ်တော်မှာတန်တန်းအကြဆုံးဖြစ်တဲ့59နှစ်ကြာအမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကွယ်လွန်သူမစ်ချီဂန်ဒီမိုကရက်အောက်လွှတ်တော်မှာဂျွန်ဒက်ဂယ်ရဲ့ဇာပနာအခမ်းအနားကိုအင်ကာနေ့ကကျင်းပခဲ့ပါတယ
်
သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်ဆူရင်ထွေးတို့ကပြောပြသွားတာပါ။ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ Ireland နိုင်ငံ Galway မြို့ကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့ရဲ့ဂုံတူးဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့တနင်္လာနေ့ကမြို့တော်ကောင်စီအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။မြို့ရဲ့ဂုံတူးဆောင်စုကိုအခုလိုပြန်ပြီးရုပ်သိမ်းတဲ့ဖြစ်ရပ်ဟာ Galway မြို့အတွက်ပထမဆုံးအကြိမ်ဖြစ်ပါတယ်။2016ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်ပြင်းထန်လာတဲ့ဖိနှိပ်မှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကနှုတ်ဆက်နေခဲ့ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့အခြေအနေအထိဆိုးရွားလာခဲ့တဲ့အပေါ်မှာနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုဝိုင်းဝန်းမေးခွန်းထုတ်ခဲ့ပြီးတဲ့နောက်ဂေါ်ဝေးမျိုးကလူခွင့်ရေးလှုပ်ရှားသူတွေဟာသူတို့ပေးထားတဲ့စုကိုပြန်ရုပ်သိမ်းဖို့2018ခုနှစ်မှာစတင်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဥပဒေနီလန်းလှုပ်ထုံးလုံနီးနဲ့အညီဆောင်ရွက်ခဲ့ရတဲ့အတွက်အခုလိုနှစ်နှစ်လောက်ကြာပြီးချိန်မှာဂေါ်ဝေးမျိုးတော်ကောင်စီအဖွဲ့ကမဲခွဲဆုံးဖြတ်နိုင်ခဲ့တာဖြစ်တယ်လို့အိုင်ယာလန်နိုင်ငံကရိုဟင်ဂျာအရေးဆောင်ရွက်နေတဲ့အဖွဲ့အတူရီမူဂေါ်ဝေးမျိုးရဲ့ကာလိုကောလိပ်ကျောင်းနီးပြဆရာမစတီဖနီမက်ဒါမုတ်က VOE ကိုပြောပါတယ
် So in Galway Ireland on yesterday Monday February 11th Galway City Council which is consists of Galway elected councillorsthey voted to revoke the freedom of Galway from Áin Éan Fhuil Chí.
Ireland နိုင်ငံ Galway မြို့မှာ February 17ရက်တနင်္လာနေ့ကမြို့တော်ဝင်ကောင်စီအဖွဲ့ကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့တော်လွတ်မြောက်ရေးစုကိုပြန်ရုပ်သိမ်းဖို့မဲပေးဆုံးဖြတ်ခဲ့ကြပါတယ်။မဲပေးကြတဲ့အထင်မှာထောက်ခံမဲ73မဲ၊ကြားနေမဲ2မဲနဲ့ပြက်ကွက်မဲ2မဲနဲ့စုကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။ဒေါ်ဆန်းစုကြည်စီကနေဒီစုကိုပြန်ပြီးရုပ်သိမ်းတဲ့နေရာမှာအဓိကမိမောင်းထိုးပြခြင်းတဲ့အချက်တွေနဲ့ပတ်သက်လို့လဲစတီဖနီမက်ဒါမော့ကအခုလိုရှင်းပြပါတယ
်။ It was a message of solidarity but also a message to Aung San Suu Kyi and the Myanmar military.
တတားရဲရှိနေတယ်ဆိုတော့အမှားစကားလည်းဖြစ်သလိုဒေါ်ဟောင်ဆန်းစုကြည်နဲ့မြန်မာစစ်တပ်ကိုတိစေချင်တာကဘာတွေဖြစ်ပျက်နေလဲဆိုတာကျမတို့သိနေပြီးရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုအိုင်ယာလန်ပြည်သူတွေဘယ်တော့မှမေ့ပျောက်ထားမှာမဟုတ်ဘူးဆိုတာနောက်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာကျမတို့သိနေတယ်ဆိုတဲ့အချက်ပါ
အခုလိုမြို့ရဲ့ဂုံတူးဆောင်စုကိုပြန်ပြီးရုပ်သိမ်းတဲ့အပေါ်မှာဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုသိရပါသလားလို့မေးကြည့်တော့
Aung San Suu Kyi has publicly stated that awards come and go.
ကွန်ပျူစုရီကိုပေးလိုက်ပြန်ရုပ်သိမ်းလိုက်ဆိုတာမျိုးရှိနေမှာပဲလို့ဒေါ်အောင်ဆန်းစုကြည်ကတော့တရားဝင်သူ့သဘောထားကိုထုတ်ဖော်ပြောဆိုထားပြီးသားပါ။နောက်ပြီးအခုကျမတို့ Galway မြို့ရဲ့ဂုံတူးဆောင်စုကိုတော့သူ့အနေနဲ့စိတ်ဝင်စားခြင်းလည်းမရှိပါဘူး။ကျမတို့မြို့အရွယ်အစားကလည်းသေးပါတယ်။အဲ့တော့ဒီစုကိုရုပ်သိမ်းလိုက်လို့သူအနေနဲ့ထူးထူးခြားခြားဘာမှဖြစ်မသွားပေမဲ့ရိုဟင်ဂျာတွေအတွက်ကျမတို့ပေးချင်တဲ့အမှားစကားကတော့သူတို့နဲ့အတူကျမတို့ရှိနေတယ်သူတို့အပေါ်ရရက်ဆက်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုကျမတို့ဘယ်တော့မှမေ့ထားမှာမဟုတ်ဘူးဆိုတာဖြစ်ပါတယ် နောက်ပြီးဒီလိုပြင်းထန်လာတဲ့ဖိနှိပ်မှုတွေဆက်ပြီးဖြစ်နေတာကိုကျမတို့ခေတ်ကာလမှာမျက်မြင်သက်သေအနေနဲ့ဆက်ပြီးမြင်တွေ့နေတာကိုမလိုလားဘူးဆိုတာကုလသမဂ္ဂနဲ့နိုင်ငံတကာအသိအဝိုင်းကိုအသိပေးလိုက်တာဖြစ်ပါတယ်
။အရင်ကဆရာနာရှင်တွေရဲ့ဖိနှိပ်မှုတွေကိုရဲရဲဝင့်ပြောဆိုရှုံချခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကလေးစားဂုဏ်ပြုရက်တည်ခဲ့တဲ့အထက်မှာဂေါ်ဝေးမြို့သူမြို့သားတွေကလည်းသူတို့မြို့ရဲ့ဂုံထူးဆောင်စုကို2000သူတို့မြို့ရဲ့ဂုံထူးဆောင်စုကို2005ခုနှစ်နေအိမ်ကျဲကျုပ်ကြနေတဲ့ဒေါအောင်ဆန်းစုကြည်ကိုပေးအပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်သူဖြစ်လာတယ်ဆိုတာကိုတွေ့မြင်လာရတယ်လို့ Stephanie McDermott ကပြောပါတယ
်။ Well in 2005 you know Anyang Suki was you know she spoke out
2005ခုနှစ်တုန်းကဒေါအောင်ဆန်းစုကြည်ကိုယ်တိုင်နေအိမ်အကျဲကျုပ်ကြနေတယ်လို့လူအခွင့်အရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်းလဲစန့်ကျင်ကန့်ကွက်ပြောဆိုခဲ့သူဖြစ်ပါတယ်။သူကိုဒီစုချင်းမြင့်တဲ့အချိန်တုန်းကဆိုရင်ဂဲလ်ဝေးမျိုးကလူတော်တော်များများစုဝေးဂုံပြုခဲ့ကြတာပါအဲ့ဒီအချိန်တုန်းကကျမတို့လုံရက်မကန်ခဲ့ပါတယ်လူအခွင့်ရင်းနဲ့ပတ်သက်ရင်ရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုသူကိုကျမတို့တန်ဖိုးထားပါတယ်ဒါပေမဲ့အချိန်တွေပြောင်းလဲခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကသူအာဏာရလာတဲ့အချိန်မှာသူအရင်ကပြောခဲ့တဲ့ပေးခဲ့တဲ့ဂရုတွေအတိုင်းမလုပ်ခဲ့ပါဘူးအဲ့ဒါကဘာလဲဆိုတော့ဖိနှိပ်ခံရသူဖြစ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်တဲ့သူဖြစ်လာတယ်ဆိုတာကျမတို့တွေ့မြင်ခံစားရပါတယ
်။ဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့စုတွေပြန်ပြီးရုပ်သိမ်းခံရတာအခုဂေါ်ဝေးမျိုးရဲ့ဂုံတူးဆောင်စုနဲ့ဆိုရင်စုစုပေါင်း10စုကျော်ရှိနေပါတယ်။မကြာခင်မှာတော့ကျမတို့ဒီ New Delhi မြို့ကဟိုတယ်တစ်ခုမှာမီးလောင်မှုကြောင့်ဒီဖျားဖူးမြမအမျိုးသမီးနှစ်ဦးတိတ်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ဖို့ရှိပါတယ်။တရားလွတ်တော်ရှင်းနေကြီးဥက္ကိုနီလောက်ကျန်တက်ဖြတ်ခံရမှုအတွက်တရားရုံးတင်စစ်ဆေးလာတာအခုဆိုရင်နှစ်နှစ်ကျော်နေပြီဖြစ်ပြီးဖေဖော်ဝါရီလ15ရက်တောက်ကြနေ့မှာတော့နောက်ဆုံးစီရင်ချက်ကိုချမှတ်တော့မှာပါ။တနိုင်ငံလုံးကစောင့်ကြည့်နေကြတဲ့ဒီအမှုနဲ့ပတ်သက်ပြီးတရားရုံးကမှန်ကန်တဲ့ဖြောက်မတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင် AHRC ကပြောကြားခဲ့တယ်လို့ဥက္ကုနီရဲ့တမိဖြစ်သူကလည်းမြန်မာတနိုင်ငံလုံးရဲ့ဂုံတိတ်ခါဟာဒီစီရင်ချက်ပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။ဒေါက်ခင်မျိုးသက်ကအကြောင်းစုံကိုပြောပြမှာပါ
။2019 January 29ရက်ညနေ9:00ကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်မှာတရားလွှတ်တော်ရှေ့နေကြီးဥက္ကုနီဟာအနီးကပ်တက်နှက်နဲ့ပြစ်ပြီးအလုတ်ကြံခံခဲ့ရတာဖြစ်ပါတယ်။ဥကိုနီကိုအခုလိုလှုပ်ချံတက်ဖြတ်ရမှာအဓိကကျူးလွန်သူဖြစ်နေဆွဆွဲခံထားရတဲ့တနတ်သမားကြည်လင်းနဲ့အတူအမှုမှာပူပေါင်းကြံစီသူ၃ဦးဖြစ်အာနာပိုင်တွေကတန်တရာရှိနေတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယျဖြူတို့ကို2018 February လမှာတော့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာစပြီးဆွဲချက်အမိန်ချမှတ်ခဲ့ပါတယ်တနတ်သမားကြည်လင်းအောင်ဝင်းစော်နဲ့ဇေယျဖြူတို့ဟာဥကိုနီကိုချိုးတင်ကြံစီလှုပ်ချံတက်ဖြတ်မှုပုံမှန်3-1ခါကွေမြန်ဆောင်34နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးတည်တံအထိချမှတ်နိုင်တာဖြစ်ပါတယ်။အောင်စော်ထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်အထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတည်တံပေးနိုင်တဲ့လုတ်ကြံတက်ဖြတ်မှုပုံမှန်302ခါကွေမြန်ဆောင်34နဲ့ဆွဲချက်တင်ထားတယ်လို့ဖမ်းဝရမ်းလည်းထုတ်ပြန်ထားပါတယ်။February 15ရက်နေ့မှာတော့တန်တရားနဲ့တရားဆွဲဆိုခံရသူ3ဦးကိုနောက်ဆုံးစီရင်ချက်ချမှာဖြစ်ကြောင်း February 1ရက်နှစ်ဖက်ရှေ့နေတွင်လျှောက်လှဲချက်ပေးပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးကကြေညာခဲ့တာဖြစ်ပါတယ်။ဥက္ကိုနီရဲ့သမီးဒေါက်တာဒေါ်ရင်ရယ်ခိုင်ကအမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိရဟာမြန်မာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ဟပ်စေမှာဖြစ်တယ်လို့ VOA ကိုပြောပါတယ
်။ So last time I just want justice because it has to be because for the image of the country
ကျမဖခင်အတွက်ကမြန်မာနိုင်ငံထဲမှာအခုလိုပုံစံနဲ့ကိုချစ်သူခင်သူတွေဆုံးရှုံးခဲ့ရတဲ့ဘယ်သူကိုမဆိုတရားမျှတမှုရရှိစေဖို့ကျမလိုလားပါတယ်ဒီတရားရုံးဆုံးဖြတ်ချက်ဟာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ဟပ်စေမှာဖြစ်တယ်လို့နိုင်ငံတွင်းတရားဥပဒေစိုးမိုးရေးအတွက်ရောတနိုင်ငံလုံးရဲ့ဂုဏ်သိက္ခာအတွက်ပါအရေးပါပါတယ်လို့ပြောသွားတာပါဒီတောက်ကြံနဲ့တရားရုံးကြားနာပွဲကိုတော့သူတက်ရအောင်မှမဟုတ်ဘူးလို့လည်းပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုခိုင်မာစွာတည်ဆောက်ရမှာစိန်ခေါ်မှုတွေကိုဝန်ဝန်ကြိုးစားဖြေရှင်းရန်အသက်ဆွန့်သွားခဲ့တဲ့ရှေ့နေကြီးဥက္ကိုနီနဲ့ကိုနေဝင်းတို့အတွက် အမှန်တရားအမြန်ဆုံးပေါ်ထွက်လာစေဖို့သက်ဆိုင်သူအလုံးကဝမ်းဝမ်းကြိုးပမ်းကြဖို့ဥက္ကဋ္ဌအလောက်ကျန်ခံရတာနှစ်နှစ်ပြည့်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အာရှလူခွင့်ရဲ့ကော်မရှင်ကရှင့်နေဦးမင်းလွင်ဦးကလည်းအခုနောက်ဆုံးစီရင်ချက်ဟာမှန်ကန်ဖြောက်မှတ်တဲ့စီရင်ချက်မျိုးချက်မှတ်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်
။ဒီကအပြင်ဆွဆွဲခံရတဲ့ကြည်မင်းတို့ဇေယလင်းတို့စတဲ့ဥစ္စာတွေကဒီမှုမှာစစ်စစ်ပေါ်ပေါက်ချက်တွေရပြားရင်းကမှန်ကန်တဲ့ဆုံးဖြတ်ချက်တွေဆက်နိုင်တယ်လို့ရှိနော်ကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကပြင်လာပြီးတော့စိတ်တပိုင်းပြောလို့ရမယ့်အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့ဒီမှာဟုတ်ပါ
ဒီမှုကိုအထူးခုံရုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်ဆစ်ဆေးခဲ့တယ်လို့နှစ်ဖက်တင်သွင်းတဲ့တက်တဲ့အယောက်200နီးပါးကိုဆစ်ဆေးခဲ့တာဖြစ်ပြီးပြီးခဲ့တဲ့103ကြိမ်မြောက်တရားခွင်ပြီးမှာတော့အပိသက်ဆုံးဖြတ်ချက်အတွက်အခုတောက်ကြံနေချမှတ်မှာဖြစ်ကြောင်းတရားသူကြီးကကြေညာခဲ့တာပါဒီမှုအတွက်တရားရုံးဆစ်ဆေးမှုတွေနှစ်နှစ်ကျော်ကြာမြင့်လာတာနဲ့ပတ်သက်ပြီးမသက်ဆိုင်တဲ့တက်သေးတွေကိုဆစ်ဆေးနေတာကြောင့်အဓိကတက်သေးတွေမဆစ်ဆေးနိုင်မဲဖြစ်နေတယ်ဆိုပြီး ICJ နိုင်ငံတကာတရားရေးကော်မရှင်ကပြီးခဲ့တဲ့လထဲမှာပဲဝေဖန်ခဲ့ပါတယ်။ဒါပေမဲ့ HRC အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးကတော့တရားဥပဒေအရနှစ်ဖက်မျှတာတဲ့အခွင့်အရေးပေးတဲ့အနေနဲ့လှုပ်ဆောင်နေတာလို့ယုံကြည်ပါတယ်
။ PL ဘက်ကတင်ပြတဲ့သက်သေတွေ၊ပြည်ခံဘက်ကတင်ပြတဲ့သက်သေတွေ၊ပြန်ခေါ်သက်သေတွေကိုစစ်ဆေးတဲ့အတွက်အခုလိုမျိုးနှစ်နှစ်ကြီးကြာမြင့်သွားတယ်လို့ကျွန်တော်မြင်ပါတယ်
။နှစ်နှစ်ကျော်ကြာမဖမ်းဆီးနိုင်ပဲဖြစ်နေတဲ့တရားခံပြီးအဝင်းခိုင်အတွက်ဥပဒေပုံမှန်88နဲ့ဆွဲချက်တင်ထားပြီးအများပြည်သူဘယ်သူမှဆိုတွေ့တဲ့နေရာမှာဖမ်းဆီးပြီးတရားရုံးဓမ္မမဟုတ်ရဲစခန်းကိုပို့ဆောင်နေတဲ့တရားခံပြည်ဖြစ်တဲ့ကြေညာထားတာပါသူကိုဖမ်းမိနိုင်မှုဆိုရင်နိုင်ငံတကာရဲတပ်ဖွဲ့ရဲ့အကူအညီကိုပါတောင်းခံနိုင်တယ်လို့လည်းဦးမင်းလွင်ဦးကအကြံပေးပါတယ်ရန်ကုန်လေးစိတ်မှာအသက်ခံရတဲ့ဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင် NLD ပါတီအတွက်ဥပဒေရေးရာတွေမှာအဓိကအကြံပေးနေသူတဦးလည်းဖြစ်ပါတယ်ဒါကြောင့်သူကိုလှုပ်ကြံမှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့အများကထင်မြင်ယူဆနေတာဖြစ်ပါတယ်
။ဒေါက်ခင်မြတ်သက်ပါရှင်။2019ဒီ February 12ရက်နေ့ဒေတာစံတော်ချိန်နက်နက်6နာရီမိနစ်30ခန်းလောက်မှာအိန္ဒိယနိုင်ငံ New Delhi မြို့ Karo Bhagat အရက်မှာရှိတဲ့အပိတ်ဟိုတယ်မှာမိလောင်မှုဖြစ်ပွားခဲ့ရမှာအဲ့ဒီဟိုတယ်မှာတဲခိုနေတဲ့ရွှေမီဗုဒ္ဓဂါယာမြန်မာဖျားဖူးအဖွဲ့ဝင်9ဦးတည်းက2ဦးသေဆုံးခဲ့ပြီးတော့2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ New Delhi မှာရှိတဲ့မြန်မာတပ်ရုံးရဲ့ထုတ်ပြန်ချက်အရသေဆုံးသူ2ဦးဟာတိုက်ကြီးမျိုးကအသက်66နှစ်အရွယ်ဒေါ်လာမင်းနဲ့အသက်44နှစ်အရွယ်ဒေါ်မြမြထွေးတို့ဖြစ်ပါတယ်။မိလောင်မှုနဲ့ပတ်သက်လို့အကြောင်းစုံကိုသိရဖို့ကလကတာမြို့ဗုဒ္ဓဂါယာပရဟိတမြန်မာကျောင်းတိုက်ဆရာတော်ဘဒ္ဒန္ဒနန္ဒောဘာသာကိုဒေါ်လာလာတန်းကဆက်သွယ်မေးမြန်းရမှာဆရာတော်ကအခုလိုစတင်မိန့်ကြားပါတယ်
။အဲ့ဒီမြို့တွေခေါ်တူမှာစနေနေ့မနေ့ရှင်းနိုင်ခွေကစတင်ပြီးတော့အာပိပိလစ်ခေါ်တူမှာမိလောင်မှုစတင်ဖြစ်ပေါ်ပါတယ်။မြန်မာနိုင်ငံကဆရာဖူးအဖွဲ့တွေလည်းအဲ့ဒီခေါ်တူမှာတည်ကြဖြစ်တယ်။မြို့တော်မှုဖြစ်ပေါ်တဲ့အချိန်မှာရွှေမင်းဗုဒ္ဓဘာသာဆရာဖူးအဖွဲ့ကဆရာဖူးခနဦးနန္ဒခါတပ်ပုံဒီလိုတည်းရေးပေးတဲ့အိန္ဒိယနိုင်ငံသားကောင်လေးတယောက်စူဘောရှိဦးအဒီမှာတေခလို့ရှိပါတယ်အထက်ကမြန်မာနှစ်ဦးပြေဆုံးတယ်နောက်တဦးကပြပုဖွေးသေးတာဒီဟိုတာဝန်ခံဂိတ်ဒရာမန်လေးကကြာတော့တိတ်ပေါ်ကခုန်ချတော့အဒီမှာသူကတော့ရှေ့ထပ်လို့ဖက်လုံးကျိုးတော့ပြီးတော့ခါလေးတရားရတယ်အဲ့ဒါနဲ့သူကဆေးရုံရောက်တယ်ပါတယ်နောက်အိန္ဒိယနိုင်ငံသားဂိတ်ကောင်လေးကတော့မင်းလောက်ပြီးတော့
ဒီမှာပြတေဆုံးနေအမျိုးသမီးနှစ်ယောက်ရဲ့အမိတွေကဘယ်သူတွေပါလဲရှင်ဗျာ
သူတို့နာမည်တွေကိုမမှတ်မိတော့ဘူးဟိုပတ်စပို့နံပါတ်တကွာသူတို့နာမည်တွေကိုထောက်ပြန်ထားလို့ရှိပါတယ
်အခုလိုဒီမှာပြအခုလိုအပိတ်ဟိုတယ်မှာမိအောင်ရချင်းအကြောင်းကဘာပါလဲရှင်ဗျာ
မင်းလောက်ရတဲ့အကြောင်းရင်းကအခုအန်ကော်ရီလုံးနေတယ်အထူးသဖြင့်မင်းလောက်ရတဲ့အကြောင်းရင်းကအဲ့ဒီ electric short circuit ဖြစ်တယ်လို့ပြောပါတယ
်ဒီမှာပြဆိုအဲ့ဒီအဘိဟိုတယ်မှာပေါ့နော်ဒီမြန်မာနိုင်ငံကလာတဲ့ဗုဒ္ဓဂါယာကိုလာပြီးတော့ဖျားပူးလာတဲ့လူတွေတော်များများတဲလေရှိကြပါလားရှင်ဗျာ
ဟုတ်တယ်အဲ့ဒီမှာမြန်မာနိုင်ငံကဖျားပူးလာတဲ့တခြားဖျားပူးအဖွဲ့တွေလည်းအဲ့ဒီမှာတက်ခိုကြတယ်အဲ့ဒီဖိလီယန်နဲ့မှလည်းနောက်ခင်းနေတာအပြည့်ပြည့်ဆိုင်ရာဖျားပူးအဖွဲ့အဲ့ဒီအဖွဲ့ကလည်းအဲ့ဒီမှာလူပေါင်း30ကျော်တက်ခိုဖို့အတွက်ပုတ်ကင်းလောက်ထောက်တာရှိတယ်ကံဆိုတာကဒီရွှေမင်းဗုဒ္ဓဂါယာဖျက်ဖို့ဖွေဟာမနေ့9နာရီဆိုရင်အဲ့ဒီကနေစတင်ပြီးတော့ထွက်မယ်
ဒီမှာပြအ
ခင်ဖြစ်ပေါ်တဲ့အရှင်ကပြီးရှင်လေးစုဆိုတော့လေးနိုင်ခွေးမှာစတင်ပြီးတော့ဖြစ်ပေါ်တယ်အဲဒါနိုင်ယူဝဲနောက်ခမ်းမှာသူတို့ပြန်ထွက်တော့မှာ
ဒီမှာပြအဲဒ
ါသူတို့မထွက်မီနင်းနေလကစတင်ဖြစ်ပေါ်တာဖြစ်ပါတယ်အ
ဲ့တော့ဒီပွဲလွန်ခဲ့တဲ့နှစ်ယောက်ကသူတို့ကပိတ်မိနေလို့ပါလားရှင်ပြ
သူတို့ကမြကကဗတ်ဖြစ်ရလို့ဆိုတော့မြကကတက်ရှုငွန်ချပြီးတော့ဆုံးတာဖြစ်ပါတယ်ပိတ်မိနေတဲ့အတွက်ကြောင့်ဗီဒီယို footage အရတော့
ဒီမှာပြ
မင်းလုံးဖြစ်ပေါ်တာဒီဥစ္စာမှာမလောမှာဖြစ်ပေါ်တာဖြစ်ပါတယ်အဲ့တော့သူတို့ကမလောမှာရှိနေတယ်ကတော့တော့မှာရှိနေတယ်လားအဲ့ဒါတော့မသိရပါဘူးဆိုတော့ခုံရှာတဲ့တရားကတော့ကြောက်လန့်ပြီးတော့အဲ့လိုခုံရှာတာဖြစ်ပါတယ
်ရှင်ပြပြောတယ်သူတို့ကဟိုနှစ်လွာတက်လားသုံးလွာတက်လားမသိဘူးဆိုတော့ဟိုတယ်ကဘယ်လောက်မြင့်ပါလဲရှင်ပ
ြဟိုတယ်ကငါ့ဆော်ရှိတယ်အဲ့ဒီမှာမင်းတက်အဖွဲ့တွေရောက်လာတဲ့အချိန်မှာရှက်ရှင်းလေးမရောက်လာဘူးနင်းနတ်ချဘုံပေါ်တယ်နတ်ခါအဲ့ဒီနေရာကတအားလူရှုပ်တဲ့ဟိုလမ်းတစ်ကျင်းတယ်လမ်းကဒီလောက်မပိတ်ဘူးဒါပေမဲ့လမ်းကိုနှစ်ကကျင်းတယ
်တင်ပါဗျာ
လူဟောဆိုတော့အဆောက်အဦတအများတဲ့နေရာဖြစ်တယ်အဲ့တော့ခဏနိုင်ခွေးလောက်မှမင်းနင်းတက်နိုင်တာဖြစ်တယ်စူးစူးပေါ်လူတစင်းနဲ့ကတော့အဲဆိုရှယ်မီဒီယာလို့ဒီရပါတယ်အတူတူကမြန်မာတည်တည်ရှိတဲ့တည်ခေါ်တဲ့ဒါဖြစ်တဲ့အဲ့ဒီခင်ပြပေါ်တဲ့အချိန်မှာအဲ့ဒီဟိုတယ်မှာလူပေါင်း60ကျော်တည်ခေါ်လို့ရှိပါတယ
်တစ္ဆန်ရမြန်မာတန်ယုံကတော့အကူအညီပေးတာတွေရှိပါလားရှင်ဗျာ
ဟုတ်တယ်မြန်မာတန်ယုံကတရားဝင်ထောက်ပြန်ထားတယ
်ရှင်ဗျာ
နောက်ဖေးယုံကိုတရားဝင်တဲ့ပုဂ္ဂိုလ်တွေအဲ့ဒီခုရှာတဲ့တရားတရားဖို့တာဝန်ခံပေါ့
ဒီမှာဗျာ
သူကလည်းပေါ်ရောက်ပြီးတော့လိုရတဲ့အခွင့်အရေးတွေကိုပေးတယ်
ဒီမှာဗျာ
နောက်အဲ့ဒီကျန်တဲ့လူတွေကိုလည်းတခြားဟိုတယ်တို့ပြောင်းပြီးတော့ထားပေးတယ်စသည်စသည်အားဖြင့်မြန်မာဆိုင်ရာတော့ဒုအတွန်းတို့တာဝန်ရှိပုဂ္ဂိုလ်တွေအကုန်လုံးကွဲဝန်းပြီးတော့ကူညီပေးတယ်ရပါတယ
်ဒီအခုတည်ဆုံးခဲ့တယ်ပေါ့နော်ဒီအရှင်ပြပြောတဲ့အသက်66နှစ်ကြီးပဲနောက်တစ်ယောက်က54နှစ်အရွယ်ပေါ့
ဟုတ်တယ်
ဒီမှာပြသူတို့နှစ်ဦးဇာပနာခန်းနာတွေနဲ့ပတ်သက်ပြီးတော့ပါတော့အရှင်ပြအစီအစီနေပါတယ်များလောက်ထားတာရှိပါလားရှင်ပြအ
စီအစီကတော့စေပုံရနေသူတို့တတ်ဆရာတွေက clearance လောက်ပြလို့ရှိရင
်ဒီမှာပ
ြသူတို့အဲ့ဒီမှာမင်းတို့ကြိုးတာတော့ဒါမှမဟုတ်လို့ရှိရင်အဲ့ဒီမြန်မာနိုင်ငံကိုလေးပေးပို့ရှင်လေးဆိုလို့ရှိရင်ပြည်လို့ရတယ်သူတို့ကတော့မြန်မာနိုင်ငံကိုပေးတော့လို့ရှိတော့တော့ဒုက္ခများပြီးတော့ဒီမှာမင်းတို့ကြားနိုင်မလို့ထင်ပါတယ်အဲ့ဒါတော့ဆုံးဖြတ်ချက်မကြားကြသေးဘူးဒီနေ့စစ်တုံးရတဲ့ဆိုလို့ရှိတော့ပို့ပြီးတော့ပြလာရမှာဖြစ်ပါတယ်မလုပ်ကြဘူးလေဆိုတော့
ဒီမှာဖေသူတို့ရဲ့တစ္ဆန်ရမိသားစုတွေရဲ့လူချင်းနဲ့ဆန္ဒပေါ့နော်ဟိုဖြစ်ချင်းနဲ့ဆန္ဒလို့ဒီမှာပြဟု
တ်တယ်ဟုတ်
တယ်ရှင်ပြဒီဘက်တော့မှနောက်ဆုံးအနေနဲ့မေးချင်တာဒီလိုမျိုးပေါ့နော်ဟိုရှင်ပြပြောတဲ့ဖျားပူတွေတော်တော်လာကြတယ်ဒီအထူးသဖြင့်မြန်မာနိုင်ငံကတောင်းနဲ့ချီပြီးလာကြတဲ့ခါမှာဒီလိုမျိုးမီးလောင်ပြီးတော့ဟိုတဲတဲ့ဟိုတယ်တွေမှာပေါ့နော်အခက်မသိဘူးနော်မြန်မာဖျားပူတွေပေါ့နော်အဲ့လိုမျိုးမော်တော်တဆဖြစ်ပြီးတော့တည်ဆုံးတာတွေရှိသလားလို့ဒီဘက်တော့မှသိချင်လို့ပါရှင်ပြအ
ဲ့ဒီလိုမီးလောင်မှုဖြစ်ပေါ်ပြီးတော့တည်ဆုံးတဲ့ပုံစံတွေမရှိပါဘူ
းဒီမှာပြ
ဒီလိုပဲအခက်မသိဘူးတော့မလုံးရောက်ကလုံးဖောက်ဝိတော့တည်တဲ့လူတွေ
တင်ပါခင
်ဗျာအဲ့ဒါတွေကရှိပါတယ
်တင်ပါခင်ဗျာခုလိုမျိုးမိလောင်တာတော့ဒါပထမဦးဆုံးကြီးပေါ့နော်မြန်မာဖျားဘူး
ဟုတ်တယ်ဟုတ်တ
ယ်တင်ပါခင
်ဗျာဒါကတော့ကျမတို့ဒီဆရာတော်ဒေါက်တာဘဒ္ဒနာနန္ဒောဘာသာကိုဒေါ်လာလတန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီ federal ဆိုရင်မူရင်းအတိပဲဖြစ်တဲ့ဒီ come together ပေါ့။နော်အတူတကွာလာတယ်အတူတကွာပြောင်းစုကိုတိဆောက်တယ်ဆိုတော့အဲ့ဒီသဘောထားကိုပို့ရှိတယ်အဲ့ဒါ
ဒါကတော့ပြည်ထောင်စုအတွေ့ပြည်ထောင်စုအရေးတိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုပြောပြမှာပါ American အစိုးရရန်တရားတွေနောက်တစ်ကြိမ်ရက်တက်မဲ့အရေးကိုရှောင်ရှားနိုင်ဖို့လွှတ်တော်မှာပါတီနေရဲ့ဒီညှိနှိုင်းဆွေးနွေးနေကြတဲ့အခြေအနေတခါသမရထရမ်ကလက်မခံလားလက်ခံလားဆိုရဲဒီအခြေအနေတွေပေါ်မှာ VOA ရဲ့အထက်လွှတ်တော်ဆိုင်ရာသတင်းတောက် Michael Bowman ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်လွင်ကပြောပြမှာပါရှင
်။ American အထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေကြားမှာနောက်တစ်ကြိမ်အစိုးရရန်နေရာထပ်ပြီးတော့မရက်တန့်ရေးညှိနှိုင်းမှုတွေကိုအပြင်းထန်လုပ်နေကြပါလေ။လော့ဆယ်မှာအစိုးရရန်နေရာလဲပတ်နိုင်မှုချထားတဲ့အသုံးစရိတ်ကအချိန်၃ဘတ်စာပဲရှိနေပြီးတော့အခုလာမဲ့တောက်ကြနေမှာမှသဘောတူညီချက်မရနိုင်မှုဆိုရင်စနေနေ့ကစပြီးတော့အစိုးရရန်နေရာတချို့နောက်တစ်ကြိမ်ထပ်ပြီးတော့ရက်ဆိုင်တော့မှာပါဒါပေမဲ့လည်းသဘောတူညီမှုရရှိရေးကြိုးပမ်းချက်တွေကအခြေအနေကောင်းတဲ့အကြောင်း Maryland ပြည်နယ် Democrat ထက်လွှတ်တော်မှ Chris Van Hollen ကပြောပါတယ
် It looks like we're finalizing an agreement here which
စနေနေ့ကြည့်ရတာကသဘောတူညီချက်ကိုကျွန်တော်တို့နောက်ဆုံးပိတ်ချောတက်နေတဲ့ပုံပါပဲအစိုးရရန်နေရာဆက်ပြီးတော့လဲပတ်နိုင်ရေးနဲ့ပတ်သက်ပြီးတရင်ကောင်းပဲဖြစ်လိမ့်မယ်ဆိုတာရှင်းပါတယ်လို့ပြောသွားခဲ့တာပါအခုလောလောဆယ်တနင်္လာနေ့နှောင်းပိုင်းကရထားတဲ့သဘောတူညီချက်မှာသမ္မတဒေါ်နယ်ထရမ့်လိုချင်နေတဲ့မက္ကဆီကိုနယ်စပ်တိုင်းကာယန်ရေးအတွက်လည်းပါတယ်ဆိုပေမဲ့သမ္မတတောင်းထားတဲ့လောက်တော့မရပါဘူးသမ္မတထရမ့်က 5.8 ဘီလီယံဒေါ်လာလိုချင်နေဆိုပေမဲ့လွှတ်တော်အမတ်တွေကြားရထားတဲ့သဘောတူညီချက်မှာက 1.3 ဘီလီယံကျော်ကျော်ပဲရှိတာကြောင့်သမ္မတလိုချင်တာရဲ့၄ပုံတစ်ပုံလောက်ကိုပဲလွှတ်တော်ကချပေးမဲ့သဘောပါဒီငွေပမာဏက 88 ကီလိုမီတာရှည်လျားတဲ့နယ်စပ်တိုင်းတစ်ကိုကာယန်နိုင်မှာပါအခုရထားတဲ့သဘောတူညီချက်ကိုသမ္မတထရမ့်ကတိတ်ပြီးတော့သဘောမကျနိုင်ပေမဲ့လည်းနောက်တစ်ကြိမ်အစိုးရရန်နရားတွေရက်တက်မဲ့အရေးကိုလည်းသူကမလိုချင်ပါဘူးပြီးခဲ့တဲ့လတုန်းကပဲအမေရိကန်သမိုင်းမှာအကြဆုံးအစိုးရရန်နရားတွေရက်တက်မှုဖြစ်ခဲ့ပြီးပါပြီစုစုပေါင်း35ရက်ရက်တက်ခဲ့တာပါသဘောတူညီမှုရရှိခဲ့တဲ့ပုံမှာအားရကျေနပ်မှုတွေဖြစ်မနေဘူးဆိုပေမဲ့လည်းနောက်တစ်ကြိမ်အစိုးရတွေပိတ်မဲ့အရေးကိုလည်းကျွန်တော်တို့ထပ်ပြီးတော့မမြင်ချင်ပါဘူးလို့နေတုန်းကပဲသမ္မတထရမ့်ကပြောခဲ့ပါတယ်နေဆက်မှာလောလောဆယ်ရှိနေပြီးသားတတိုင်းလိုမျိုးကိုပဲထပ်ပြီးတော့ကာယံရေးအသုံးစရိတ်ချပေးမှုနဲ့ဖန်စီထိမ့်သိမ့်ခံရတဲ့နေဆက်ကနေတရားမဝင်ရောက်လာသူတွေကိုထားဖို့ဂရင်အရေးအတွက်တော်တော်များများကိုလည်း short ချဖို့သဘောတူညီချက်ရခဲ့တဲ့အပေါ်တောင်ကယ်ရိုလိုင်းနားပြည်နယ် Republican ထက်လွှတ်တော်အမတ် Lindsey Graham ကမကျေနပ်နိုင်ပါဘူ
း I don't see how you get virtually the same line wall
ဒီနေ့ကျေးဇူးအရန်ဒီယာမရခင်တော့ငါနေဆက်လုံခြုံရေးအတွက်ပေးမယ်လို့ Democrat တွေကကန့်လန့်ခဲ့တဲ့ငွေကြေးပမာဏအတိုင်းပဲအခုထပ်ပြီးပေးမယ်တရားမဝင်ရောက်လာသူတွေထားတဲ့နေရာကဂရင်းအရေးအတွက်ကိုလည်းရှော့အောင်မယ်ဆိုတော့ဒီသဘောတူညီချက်ကိုကောင်းမွန်တဲ့သဘောတူညီချက်လို့ကျွန်တော်မမြင်ပါဘူ
းနောက်ဆုံးမှာတော့ဒီမိုကရက်တွေဘက်ကနေဆက်ကာယံမှုအစ်စ်လုပ်ရင်းနဲ့ပတ်သက်ပြီးသဘောတူညီမှုတချို့ရှိလာခဲ့ပြီလို့အထက်လွှတ်တော် Republican အမတ်အများစုခေါင်းဆောင် Mitch McConnell ကပြောပါတယ
် I look forward to reviewing the full text as soon as possible
သဘောတူညီချက်အပြည့်စုံရေးသားထားတာကိုအမြန်ဆုံးကျွန်တော်သုံးသပ်ကြည့်ရှုသွားမှာပါဒါကိုခက်မြန်မြန်နဲ့အတည်ပြုနိုင်ဖို့အထက်လွှတ်တော်ဘက်ကလုံနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်နောက်တစ်ကြိမ်အစိုးရမရက်တန့်ရေးမှာအဓိကကျတဲ့ပုဂ္ဂိုလ်ကတော့သမ္မတထရမ့်ပါပဲလို့နယူးယောက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှချက်ရှူးမားကဆိုပါတယ
် I strongly urge the president to sign this agreement No one gets everything they want in these agreements
အခုရထားတဲ့သဘောတူညီချက်ကိုလက်မှတ်ထိုးအတည်ပြုပေးဖို့သမ္မတကိုကျွန်တော်အခိုင်အမာတိုက်တွန်းပါတယ်ဒီသဘောတူညီချက်တွေမှာကိုလိုချင်သလောက်အကုန်လုံးလူတိုင်းမရကြပါဘူးဒါပေမဲ့သမရကဒါကိုလက်မှတ်ထိုးမှဖြစ်မှာပါ။နောက်တစ်ကြိမ်အစိုးရရန်နေရာရက်တက်မှုမဖြစ်ရအောင်လို့ပါ
။ဒီမိုကရက်ပါတီလွှတ်တော်အမတ်တွေနဲ့သမရဒေါ်နယ်ထရမ့်တို့အကြားနေဆက်တိုင်းကာယံရေးကိစ္စမှာသဘောထားတွေအကြီးအကျယ်ကွဲလွဲခဲ့ကြလို့အစိုးရလုပ်ငန်းတော်တော်များများအချိန်၅ဘတ်ကြာရက်တက်နေတာပြီးခဲ့တဲ့လတုန်းကပဲအဆုံးသတ်ခဲ့ပါတယ်။ဒီကာလအတွင်းတိတ်နေချီတဲ့အစိုးရဝန်ထမ်းတွေလစာမရပဲဖြစ်ခဲ့တာပါ။အဲဒါကြောင့်ဒီအဖြစ်မျိုးထပ်ပြီးတော့မကြုံရအောင်သမရဘက်ကရောပါတီနှစ်ရစလုံးကလွှတ်တော်အမတ်တွေကပါသတိထားပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်။သမ္မတထရမ့်ကလည်းလွှတ်တော်အမတ်တွေကြားရရှိထားတဲ့သဘောတူညီချက်ကိုသူပြန်ပြီးတော့တုံ့တက်နေတယ်လို့ဆိုပါတယ်
။ ကိုကြောင်လွင်မှာအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုဦးကျော်စံသားကတင်ဆက်မှာပါ
။ဒေါင်ဆန်းစုကြည်ဟာမြန်မာနိုင်ငံကိုဘာကြောင့်ဒီမိုကရေစီဖော်ဆောင်မပေးနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ပထမနေ့ရက်စာမကို Asia Times မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာကုစားပြုအထွေထွေစနစ်ဘက်ကိုရွေ့နေသလားစစ်တပ်ထင်ကြောင်တဲ့လမ်းကြောင်းအတိုင်းသွားနေသလားဆိုတဲ့မေးခွန်းနဲ့စတင်ပါတယ်။ NLD ပါတီဟာဒီမိုကရေစီဖော်ဆောင်ရေးကြွေးကြော်သံနဲ့ရွေးကောက်ပွဲအောင်ပွဲရလာခဲ့တာသုံးနှစ်ပြည့်လည်နေသည့်တိုင်အောင်အဲ့ဒီကတိကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးဘူးအကောင့်ထဲမဖော်နိုင်သေးဘူး။ဒေါင်ဆန်းစုကြည်ဟာရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာဝေဖန်ဆုံးဖြတ်မှုခံနေရတဲ့ကောင်းမှသောစစ်တပ်နဲ့ထိမ့်ညှိနေရပြီးရှေ့မတွနိုင်ဖြစ်နေတယ်လို့ဆိုပါရယ်ဒါအပြင်စစ်ဖြစ်နေတဲ့ကချင်းရှမ်းပြည်နယ်တွေမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုဆုတ်ချဖို့ညှင်းဆန်တဲ့အတွက်လဲဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးအထောက်အမှုဟာလဲစစ်တပ်နဲ့ထိတိုက်ရင်ဆိုင်တွေ့ပြီးတည်ငြိမ်မှုကိုစိန်ခေါ်သလိုဖြစ်လာနိုင်တယ်လို့ဆိုပါရယ်အခုဖွဲ့စည်းပုံအရဆိုရင်စစ်တပ်ဟာဒေါင်ဆန်းစုကြည်ရဲ့အာဏာပိုရှိနေတယ်အရေးကြီးဆုံးဝန်ကြီးဌာနသုံးခုကိုချုပ်ကင်ထားတယ်။ကာကွယ်ရေးဦးစီးချုပ်ကိုအနာသိညာခွင့်လည်းပေးထားတယ်လို့ဆိုပါတယ်။သိပ်မကြသေးမီကလာအထိကြေးရွာအဆင့်အထိအထွေထွေအုပ်ချုပ်ရေးဦးစီးဌာနအရာရှိတွေကိုပို့ချုပ်မှုကြီးမင်းအောင်နိုင်ကခန့်အပ်နေဆဲဖြစ်တယ်လို့လည်းရေးပါတယ်။ဒီဇင်ဘာလတုန်းကတော့ထွေအုပ်ကိုပြည်ထောင်စုအစိုးရလက်ထက်ကိုလွှဲပေးလိုက်တဲ့ဆိုပေမဲ့သိပ်စည်းစည်းသာသာကြီးပြောင်းလဲသွားတာမရှိဘူးလို့လည်းသုံးသပ်ထားပါတယ်။စစ်တပ်ရဲ့လုံခြံမှုလို့လူတချို့ကတန်တရားဖြစ်နေကြတဲ့တေဆုံသွားသူချင်းနေကြီးဥကိုနီရဲ့အကြံပြုချက်အရဒီဖွဲ့စည်းပုံကိုလုံးဝပြစ်ပယ်ပြီးအသိရေးဆွဲမယ်ဆိုရင်လေစစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်ဖြစ်လာမှာသေချာတလောက်ရှိပြီး NLD ဘက်ကအရေးနှိမ့်မှသာဖြစ်ပါတယ်တဲ့အခုတော့ဒေါင်ဆန်းစုကြည်နဲ့သူရဲ့ NLD ပါတီဟာဒီဖွဲ့စည်းပုံကိုမဖျက်သိမ်းပဲစစ်တပ်ကြီးစုမှုအောက်မှာကြည်ကျင်းနက်နက်ဆက်လက်လုကင်သွားမဲ့သဘောတွေ့နေရပါတယ်NLD အနေနဲ့လမ်းမဲ့ရွေးကောက်ပွဲမတိုင်မီဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့ရုပ်စွာအဆုံးငါတို့ကြိုးစားတယ်ဆိုတာကိုပြသမယ်လို့တော့ယူဆထားတာသိကြပါတယ်။သို့ပေမဲ့စစ်တပ်မှတပါဖွဲ့စည်းပုံကိုပြင်နိုင်မဲ့သူမရှိသေးသမျှဒီကိစ္စဟာအောင်မြင်ဖို့အလွန်ဝေးလှသေးတယ်လို့យေတာထားပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါ။
ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးကတော့
lend a hand
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငှားတာ a ကတဖက်တခု h a n d hand ကလက် a hand ကလက်တဖက်ဆိုတော့စကွိုက်ကွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်တဖက်ကိုငှားပါပေါ့ကိုယ့်လက်တဖက်ကိုတကယ်ဖြတ်ပြီးငှားဖို့မဟုတ်ဘဲနဲ့ idiom ဆိုတဲ့သုံးပိုက်အဓိပ္ပာယ်ကတော့လူတူဦးကိုဝိုင်းကူတာကိုဆလိုတာဖြစ်ပါတယ်အင်္ဂလိပ်စကားလုံးမှာတော့ HELP help ပေါ့ရှင်ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျမကိုတစိတ်လောက်ကူညီပါပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာကျွန်တော်တွေ့တိတ်ကိုလေးနေလို့ပါလို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
အကူညီလို့လို့တောင်းခံခြင်းနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Please lend me a hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
แกခုတော့ပြည်ထောင်စုတွေးပြည်ထောင်စုအရေးဆိုတဲ့ခေါင်းစဉ်နဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါကိုသားညိုဦးကအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ထားပြီးထုတ်လုပ်သူကကိုစော်ဝင်းလိုင်းဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေပြီးချူစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်ထောင်စုအတွေးပြည်ထောင်စုအရေးလို့ပြောရပါလိမ့်မယ်အခုဒီဝိုင်လာ၁၂နှစ်ဟာမြမလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြောင်စုတရက်ပေါ်ထွန်းရေးပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းရင်းသားအဖွဲ့အစည်းတွေဟာဒီဒန်းတူရေးနဲ့ကိုပိုင်ပြည်ထောင်စုနေအတွက်တောင်းဆိုလှုပ်ရှားနေရဆဲပါ။ ပင်လုံစိတ်သက်ကိုအရင်ပြုလို့ဒုတိယပင်လုံညီလာခံဆူပြီးတော့လက်ရှိအစိုးရကလည်းဖရယ်ပြည်အောင်စုတိဆောက်ရေးအတွက်ကြိုးပမ်းနေရဆဲပါတိုင်းသားတွေလူလာနေကြတဲ့ပြည်အောင်စုတိဆောက်ရေးအတွက်ဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြည်အလားအလာကောင်းတွေကရှိရလားကျွန်တော်တို့တိုင်းလေးလိုက်စီစဉ်မှာအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်တူဦးကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မြမရေးလီလာသူစိုက်ဆရာနိုင်ငံရေးနဲ့ပတ်သက်လို့စာရေးရေးနေတဲ့လူတူဖြစ်ပါတယ်နောက်တူကတော့ဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကတော့ EBSDF ဥက္ကဋ္ဌဟောင်းတူဖြစ်ပါတယ်လက်ရှိမြမရေးကိုလီလာတုံးတက်နေတူတူလည်းဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုနိုင်အောင်ကြားပါလားခင်ဗျာဟယ်လို
ဟုတ်ကြပါလေ
ဟုတ်ကဲ့
ကြားပါလေ
ဒေါက်တာနိုင်အောင်အနေနဲ့ခုနကပြောမယ်ဆိုလို့ရှိရင်နေဆက်တလျှောက်မှာ EBSDF တာဝန်ယူတဲ့ကာလတလျှောက်လုံးမှာပြောမယ်ဆိုရင်ဒီဖယ်ရယ်ပြည်တော်စုဖရပွဲစည်းပုံကိစ္စတွေနဲ့ပတ်သက်လို့တိုင်းသားတွေနဲ့နီးနီးကပ်ကပ်အလုပ်လုပ်ကင်ခဲ့တယ်ခုနပြောလို့ DB လို့ဟာမျိုးမှလည်းတာဝန်ကြီးကြီးတွေယူခဲ့ပူးတယ်ဆိုတော့ဒီတပ်ပေါင်းစုတွေမှလည်းယူခဲ့ပူးတယ်ဆိုတော့ကျွန်တော်တို့ခုမေးချင်တာကကိုနဲ့ဒေါက်တာနိုင်အောင်တို့တွေ့ကြုံရဒီမြန်မာအစိုးရဆက်ဆက်ကပြောနေတဲ့ပြည်တော်စုဆိုတဲ့သဘောထားနဲ့တိုင်းသားတွေရဲ့မှာရှိနေတဲ့ပြည်တော်စုဆိုတဲ့သဘောထားဘာတွေများအဓိကကိုလဲချက်တွေရှိပါလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီလေ့လာရတဲ့လောက်နဲ့ကျွန်တော်တို့ကိုယ်တိုင်သဘောတူတဲ့ကိစ္စကဘာလဲဆိုတော့တိုင်းသားတွေအများစုကဒီဖက်ဒရယ်ဆိုတဲ့မူရင်းအတိပ္ပယ်ဖြစ်တဲ့ဒီ come together ပေါ့နော်အတူတကွာလာတယ်အတူတကွာပြောင်းစုကိုတိဆောက်တယ်ဆိုတော့အဲ့ဒီသဘောထားကိုပို့ရှိတယ်အဲ့ဒါအကြောင်းမလို့သူတို့ပင်လုံဆိုတဲ့ကိစ္စကိုခဏခဏပြောနေတာဆိုလိုတာကဘာလဲဆိုတော့တိုင်းသားတွေရှိနေတဲ့ပြည်နယ်တွေအားလုံးကမူလအချုပ်ချာအာဏာကိုပိုင်တယ်ပြီးတော့မှဘိုးကိုပြောင်းစုတစ်ခုလုံးနဲ့ဆိုင်တဲ့ဘိုးကိုအာဏာဘလောက်ခွဲဝေပေးမယ်ဆိုတော့အဲ့ဒီဘက်ကနေကြီးတဲ့အဥ္စာကမူရင်းစိတ်ဖြစ်နေတယ်အခုကျွန်တော်တို့ဒီမှာဖြစ်နေတာကဘာလဲဆိုတော့ဘိုးကနေပြတိုင်းသားတွေကိုဘလောက်ယူမာလဲဆိုတာပြန်ပြန်ခွဲပြီးတဲ့ပုံစံဖြစ်နေတော့အဲ့ဒါကိုကချင်းကပ်မှုအမြင်ပေါ့နော်ဆိုတော့အဲ့ဒါခံယူကိစ္စကွာဟာချက်ရှိတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်တိလာမိပါတယ်နောက်တစ်ခုကဘာလဲဆိုတော့ယုံကြည်မှုကိစ္စအဲ့ဒီ58ဒုလရရလောက်တဲ့ကနေပြီးတော့ဖြစ်လာတဲ့တဖြည်းဖြည်းနဲ့လားစနစ်ဂရီပေးပြီးတော့တဖြည်းဖြည်းနဲ့ပြက်လာတဲ့ကိစ္စတွေကတိုင်းသားတွေမှာတန်လျာကြည့်မှုတွေကများလာတယ်เนาะအဲ့တော့ဘာဖြစ်လာလဲဆိုတော့ဥမာအခုကျွန်တော်တို့မဘာသားတို့ဘာတို့ကလာလူဟိုဘာလဲလူမျိုးပြောက်မှာဘာညာဘာညာလို့ဆိုနေတယ်တိုင်းသားတွေက260လောက်ရှိတယ်သူတို့ကိုနှီးပေါင်းစုံနဲ့လူမျိုးပြောက်အောင်လုပ်နေရလို့ခံစားနေရကြာပြီဆိုတော့အဲ့ယုံကြည်မှုကိစ္စအဲ့တော့ပြောမယ်ဆိုလို့ရှိရင်တော့အဓိကတော့ခံယူမှုကိစ္စရယုံကြည်မှုကိစ္စရကအဓိကပြဿနာဖြစ်ပါလေ
အဲ့တော့လက်ရှိ NLD အစိုးရရဲ့အခုလှုပ်ရှားနေတဲ့ပင်လုံညီလာခံနဲ့ပတ်သက်လို့သူတို့ရဲ့သဘောထားသူတို့ရဲ့ချင့်ကပ်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ကျွန်တော်မြင်လာတော့သူတို့ကဟိုတိုင်းသားတွေကလက်နက်ငယ်တော်လိုင်းလောက်တာလဲကြာပြီပေါ့နော်။နောက်ပြည်သူတွေလည်းဟိုနှီးပေါင်းစုံနဲ့ဒုက္ခရောက်နေကြတဲ့ကြာပြီဆိုတဲ့အခါကျတော့ဒီဆေးဆက်ဆွေးနွေးညီနိုင်အဖြေရှာမယ်ဆိုတဲ့ကိစ္စကိုတကယ်ပဲသူတို့လှုပ်ချင်ကြတယ်။လှုပ်ချင်ကြတော့အဲ့ဒီကိစ္စကိုပြောဖို့အတွက်စကားပြောပြီးတော့မှအဖြေရအောင်လုပ်မယ်ဆိုပြီးစူးစမ်းတာပဲလေ။အဲ့တော့တကယ်ပြောရင်အဖြစ်ခက်ရဲ့ဆေးလောက်တာကောဒီဒိုင်လောက်လောက်တာကိုဆိုတာကကျွန်တော်တို့တိုင်းသားတွေအားလုံးဟာလာကျွန်တော်ကုလသမဂ္ဂတွေမှာတောက်လျှောက်ဒီသုံးဖို့ဆိုင်ဆွေးနွေးပွဲဆိုတာတောင်းဆိုလာကြတာ။နောက်အဲ့အတွက်လည်းပြင်ဆင်ခဲ့ကြတာလေပေါ့နော်။ဆိုတော့တကယ်တမ်းအခုသွားမယ်ဆိုတဲ့အခါကျတော့ဒီဗာလဲထပ်ပြီးတော့မှဟိုဗာလဲခွဲခြားခံရသလိုမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးတွေဖြစ်တာတွေနောက်ပြားပေးခံရတာမျိုးတွေနောက်ပြီးတော့မှဒီလက်နက်ကင်ဒေါ်လာရေးလုံနေတာကိုလာတောင်းညမ်းသူဆိုပြီးတော့မှနှိမ်ချတာဒီနော်ဟိုပြောနေရင်းနဲ့ကိုပဲယုံကြည်မှုတိဆောက်တောင်းမရောက်ပဲနဲ့အဲ့ယုံကြည်မှုကိုပြပြားစေနိုင်တဲ့တန်လျာတွေကိုပူပွားစေနိုင်တဲ့ကိစ္စမျိုးတွေပူဖြစ်လာတာမျိုးတွေနောက်ပြီးတော့မှဟိုညီမဲမယ်ဆိုတဲ့ကိစ္စမျိုးပေါ်မှာခွဲတွဲပွင့်ဆိုတဲ့ကိစ္စမျိုးတွေကတူတကူတဲသောတက်မလို့ဆိုတဲ့ကိစ္စမျိုးတွေကိုအတင်းကျပ်ဖိအားပေးလို့ခံစားနေရတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါလေးတွေကိုအဲ့သူတို့ရဲ့ရင်ထဲကိုဝင်ခံစားနိုင်ပြီးတော့အကြည့်မယ်ဆိုရင်အဖြေကကျွန်တော်တို့ရှာလို့တွေ့နိုင်ပါတယ်တင်ပါလ
ားဟုတ်ကဲ့အခုမျိုးသားဒီမိုစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးကိုရွက်ောက်ပွဲမှာလည်းခရီးကိုပြူထားပါတယ်အဓိကတော့ Federal ပြည်တော်စုစစ်စစ်ကိုကူစားပြုနိုင်တဲ့ဖွဲ့စည်းပုံပေါ့အဲ့တော့အခုသူတို့ပြင်ရေးအတွက်သူတို့အချက်တွေထုတ်ထားတာရှိပါတယ်ခင်ဗျာ NLD ကနေပြီးတော့40လား50လားမသိအဲ့တော့ဒီဟာတွေကတော့တကယ်တမ်းတိုင်းသားတွေရဲ့သဘောထားကိုထင်ရှားနိုင်ပါမလား
ကျွန်တော်မြင်တာကတော့လေကိုကရေးတယ်ဆိုတာတဲ့ကိုကပြောတယ်ဆိုတာတဲ့ကိုကဥဆောင်ရင်လည်းဥဆောင်မှာဒါပေမဲ့သူတို့ရဲ့အတန်မပါပဲနဲ့ဘာမှမဆုံးပြတ်တယ်လို့ထင်တယ်ဒါကြောင့်မလို့ပေလုံးကြီးလာကမှာဆိုလို့ရှိရင်တိုင်းသားလက်နက်ကိုင်အဖွဲ့အစုံမပါသေးဘူးနောက်ဘာပဲလုပ်လို့နော်အတူဟိုတမတော်တော်မှခေါ်ပြီးတော့မှလာကော်မတီထဲမှာချက်နိုင်သေးတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေကိုကိုစားပြုတဲ့လူတွေနဲ့အတူတူထိုင်ပြီးတော့အတူတူထိုင်စဉ်းစားပြီးတော့အတူတူဖြေရှာတဲ့ကိစ္စမျိုးကိုသင့်တော်တယ်လို့ထင်တယ် That's ဟိုအဲ့ဒါကိုပဲသူတို့က come together sit together ဟောဗာလဲအတူတူထိုင်မယ်အတူတူပြောမယ်အတူတူဆွေးနွေးမယ်ဆိုတဲ့ဥစ္စာမျိုးပိုပြီးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်သရရှင်တအူးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဆွေးနွေးမယ်ဆိုတော့ကိုတီးလိုက်မှု ထိုင်းနိုင်ငံကလီလိုက်မော်မှာရှိပါလားကိုတိလက်မှုပြောစုတိုတိုဆွနေမြမြလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ပင်လုံစာချုပ်ဆိုတာပင်လုံစာချုပ်ဟာအခုတို့၆ဖြတ်ထားတာတော့နှစ်ပေါင်းများစွာကြာနေဘာဖြစ်လို့၆ဖြတ်ထားတယ်လဲဘယ်သူဒီမှာရှိတယ်လဲအဲ့ဒါအမှန်ကန်တော့နော်အဲ့ဒါကိုမလုပ်သင့်ဘူးဗျာနော်အဲ့ဒါကိုကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့အဲ့ဒါကိုဖော်ထုတ်ရမှာဗျာဟုတ်တော့ပြီးတော့နော်နိုင်ငံတကာကိုတင်ပြရမှာနော်အမန်ကန်နိုင်ငံတော်တင်ပြပြီးရောနော်ဒီပြည်လုံးနေလာကိုနော်ပြန်လေပြီးတော့နော်ရယူဖို့နော်အဲ့ဒီရေးရတဲ့အတိုင်းပေါ့ဗျာအခုနောက်ထပ်ရေးမဲ့ပြည်တော်ဦးကတော့ဘယ်လိုရေးအောင်မလဲဆိုတော့ဒါသူတို့ရဲ့လှုပ်ဆောင်ချက်မှာနော်မူတည်ပါတယ်ခင်ဗျာဒီလက်ရှိအစိုးရလက်ရှိစစ်တပ်ပေါ့ဗျာနော်သူတို့ရဲ့လှုပ်ဆောင်ချက်မှာကျွန်တော်တို့ကတော့ယူတာမှုမရှိဘူးလို့ပေါ့ကျွန်တော်တို့အမြင်နဲ့
ဟုတ်ကဲ့ခင်ဗျကိုတိလမှုကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးမဲ့သူဒေါက်တာရံမျိုးသိန်းလေးလိုင်းပေါ်ပြန်ရောက်လာလို့ပါဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျဟု
တ်ပါဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်အခုဒေါက်တာရံမျိုးသိန်းကိုမေးချင်တာကအခုလက်ရှိ27ရာစုပင်လုံကျင်းပနေတာလည်းရှိပါတယ်ခင်ဗျအဓိကတော့ဖရယ်ပြောင်စုတိဆောက်ရေးမှာအစိုးရနဲ့တိုင်းရင်းသားကြားထဲမှာအခုဆိုလို့ရှိရင်ဒီညီလာခံကြီးကလည်းတုတ်ဆိုင်နေတဲ့သဘောဖြစ်တော့အခုဖရယ်ပြောင်စုသွားမဲ့အခါမှာစီရေးဖြစ်တဲ့ကိစ္စတွေကဒပိုင်းပေါ်တော့နိုင်ငံရေးကကြုံနေရတဲ့အဟန့်တားတွေဆိုရင်ကိုရံမျိုးသိန်းဘယ်လိုမြင်ပါလဲအဲ
ကျွန်တော်မြင်တာတော့လက်ရှိပေါ်လေဒီ2018ခုနှစ်ဇူလိုင်လနောက်ပိုင်းမှာကျွန်တော်တို့ဒီပြည်တော်စုမြေကြီးညီလာခံပေါ့23ရာစုပြည်လုံးကိုမကျင်းပနိုင်ဘူးဖြစ်နေပါတယ်။အဲဒီမှာအဓိကအချက်တည်းကတော့ဒီအစိုးရတက်မလို့လေဒီတိုင်းပြည်နဲ့နိုင်ငံအဖွဲ့အစည်းတွေကြားမှာတော့ဟိုဂျူဂျီမှုနားလည်မှုကိုခိုင်ခိုင်မာမာမတည်ဆောက်နိုင်တဲ့အနေအထားလို့ကျွန်တော်ကမြင်ပါတယ်။အချက်ကအစိုးရတို့အစိုးရတမလို့လေဒီတိုင်းနာလည်းနိုင်ငံဖွဲ့စည်းတွေတင်မကောက်ဘူးတိုင်းနာနိုင်ငံရေးပါတီတွေအပါဝင်နိုင်ငံရေးပါတီတွေကြားမှာလည်းပဲခုနားလည်မှုတည်ဆောက်တဲ့အပိုင်းမှာအဲကြီးကြီးမားမားဟိုမှုတွေရှိနေတယ်လို့အဲ့လိုသုံးသပ်ပါတယ
်အဲ့တော
့လက်ရှိအချိန်မှာဟိုတိုင်းနာလည်းနိုင်ငံဖွဲ့စည်းတွေနဲ့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့တိုက်ခိုက်ရစိမ်းကြီးကိုဒီတဲ့ပို့ပြီးတော့ခိုင်ခိုင်မာမာဒီရှိအမြင်နဲ့ပေါ်ဆောင်နိုင်ပြီးတော့တော့အစိုးရတက်မလို့နဲ့တိုင်းပြည်နဲ့နိုင်ငံအဖွဲ့အစည်းခေါင်းဆောင်တွေကြားမှာအစိုးရပြေးနိုင်တဲ့ခေါင်းဆောင်တွေကြားမှာကြေကြေပြန့်ပြန့်နဲ့အချိန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုလုပ်ပြီးတော့အဲ့ဒီကနေတစ်ဆင့်သဘောတူညီချက်ပြအောင်ပေါ်ဆောင်နိုင်ဖို့ဒါတလို့
ဒီလိုအနေနဲ့လို့အဲ့လိုသုံးသပ်ပါလေ။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုက concept ပါအပိုင်းကိုမေးချင်ပါလေ။ပြောမယ်ဆိုရင်ဒီ NLD အပါဝင်မြန်မာအာဏာပိုင်ဒီဘက်ကလည်းပင်လုံညီလာခံပင်လုံစိတ်သက်ပင်လုံသဘောတူညီချက်ဒါကိုအလေးထားပြောတယ်။တိုင်းသားတွေဘက်ကလည်းပြောပါတယ်ပင်လုံစိတ်သက်ပင်လုံနှစ်တာရပြောတဲ့အခါကျတော့ဒီပေါ်မှာတကယ်ပဲတူတူညီညီရှိရလား၊ကွဲပြားမှုတွေဘာတွေများတွေ့မိပါလဲ။အဲ
ကျွန်တော်မြင်တာတော့ကျွန်တော်တို့ပေါ်ဒီနေ့ပေါ့1948ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ရဲ့အပိုက်ခုနှစ်မှာသူကဒီနေ့ပြောထားပြီးတော့ပါတောင်တန်းဒေသမှာရှိတဲ့နိုင်ငံသားတွေကဒီမိုကရေစီနိုင်ငံများမှာအခြေခံလေးသတ်မှတ်ထားတဲ့အခွင့်အရေးတွေရပိုင်ခွင့်တွေရရှိခံစားစီရမယ်။ဒါအပိုက်ခွင့်နဲ့မှာပြောထားတယ်။နောက်အပိုက်ဆက်နဲ့မှာကြတော့တောင်တန်းဒေသများအတွက်နေထွေးအုပ်ချုပ်ရေးတွင်ကိုယ်ပိုင်အုပ်ချုပ်ခွင့်ကြာခံတဲ့အပြည့်အဝရှိကြောင်းဘူအားဖြင့်လက်ခံတယ်လို့ဒါ1948ကဘုရားဆန်းကိုယ်တိုင်လက်မှတ်ရေးထိုးထားတာပါ။ဟောဒီနေ့သဘောကကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကဒီပင်လုံစာချုပ်ရဲ့အပိုက်ခွင့်နဲ့အပိုက်ဆက်မှုကိုဆောင်နိုင်ခြင်းလုံးဝမရှိသေးတာဟာအရှိအချိန်တွေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒါကိုအ мян ဆုံးပေါ်ဆောင်နိုင်ဖို့တော့ညှိနှိုင်းချက်ကိုလိုအပ်ပါတယ်။သဘောတူညီချက်တွေရအောင်လုပ်ဖို့လိုအပ်ပါတယ်။အ мян ဆုံးပေါ်ဆောင်နိုင်အောင်လို့ဘလို့အတဲလို့အဲ့လိုသုံးတတ်ပါတ
ယ်ဟုတ်ကဲ့ဒီကိစ္စမှာခုနကကိုဒေါက်တာရံမျိုးသိန်းပြောတဲ့အချိန်မှာအဲ့နှစ်ချက်ကိုအမြန်ဆုံးဖော်ဆောင်နိုင်ဖို့ဆိုလို့ရှိရင်ဘာကြောင့်အဲ့လောက်ထိကြံ့ကြံ့နေရလို့မြင်ပါလဲဘာတွေခက်ခဲရများရှိပါလဲအဲ့ဒေါက်တာရံမျိုးသိန်းဖုန်းပြန်ကြသွားတယ်ထင်တယ်အာကျွန်တော်ပင်တိုင်းဆွေးနွေးအာကျွန်တော်သရရှင်နေလဲရှိနေတော့သရရှင်နေကိုကျွန်တော်ဟိုနှာဆွေးနွေးမယ်ဆိုရဲမင်းမြန်လို့သရရှင်ကိုကျွန်တော်အလှည့်ပေးကြပါလဲကိုစလိုင်းဖွေကွန်ဒီလိုင်းပေါ်မှာရှိပါတယ်ကိုစလိုင်းဖွေကွန်တူဆွေးနွေးမင်းမြန်လို့ရပါတယ်
โอเคนี่จ๋าค่ะเอเนดีโกจนุตัวก็ပြောလို့မရပါဘူးဒီဥစ္စာကအတ္တမရောကိုကျွန်တော်တို့ကပြောရမှာဖြစ်တယ်ပြန်တော့ကြောက်ဒီလိုညီလာခံဆိုတဲ့ဥစ္စာကကျွန်တော်အေမေဒီနေနေတော့အားလုံးကိုပေးချင်တယ်အဲတော့အခုသိရှိပုံကိုပြင်နေဆိုတဲ့ဥစ္စာကဒီလိုမြာဟိုပြောင်းရှင်းဆိုတဲ့ဥစ္စာကိုကျွန်တော်ပေါ်ဆောင်ခြင်းနေဆိုရင်တော့ဒီ account ပြရမယ်ကိုရှိပုံဒီမဲ့ဥစ္စာကပထမဥစ္စာတက်မလို့အလုပ်ပြမယ်ဆိုတော့ပုံမှန်260ကိုသူတို့တင်ဆက်ပြမှာဖြစ်တယ်။အဲ့ဒီဝန်ကြီးချုပ်ကိုပြည်ညွတ်တော်မှဒီကတိကျပြည်ညွတ်တော်မှဒီကရွေးချယ်ရမယ်လို့ပထမဥစ္စာတင်ဆက်ပြမှာဖြစ်တယ်။
ပြီးမှတမရောကပြည်နေရွတ်တော်အမတ်ဒီနေရာမှာနေရာစီမှာတမရောရဲ့ဥပဒေပြီးပြီးအမတ်ဒီကအဲ့ဒီသူသိမ်းပြရမှာဖြစ်တယ်အဲ့တော့အဲ့ဒါလုပ်ပြီးနေဆိုရင်တော့ဒီဒီပြည်လုံးကြီးမှာအခြေခံမူရချက်မှတ်နေဆိုတဲ့အစမတိုင်ခင်မှာတစ်ထောင်ရှိပစ္စည်းပုံကိုဖက်ဒရယ်ကောင်းစုတုံစားနဲ့အရင်ပြင်ဆင်ပြမယ်ပေးရမယ်ဆိုရင်တော့ကျွန်တော်တိုင်းတိုင်းတွေကယုံလာမှာဖြစ်တယ်။တော့ခြေထားအနေနဲ့တစ်ထောင်ထွင်းစုတုံကိုလိုအပ်တဲ့ဥစ္စာအရင်ပြင်ဆင်ပေးမယ်ဆိုရင်တော့ကျွန်တော်တိုင်းတိုင်းတွေကယုံမယ်လို့ပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သတင်းရှိသူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်တူတူဆွေးနွေးမြင်းမြန်းလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာဒီပြည်တော်စုအရေးဆိုတဲ့နေရာမဟုတ်ဗျာဒီသတ်ဖြင့်ပြည်တော်စုတိဆောက်တဲ့နေရာမှာဒီမီဒီယာကဏ္ဍဆိုတဲ့နေရာပါဝင်တော့ဗျာအဲ့ဒီမီဒီယာကဏ္ဍအနေနဲ့ဒီဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ရေးကိုဘယ်လိုနေရာကူညီပေးနိုင်မလဲပေါ့ဗျာဥမာဟိုကြေညာတစ်ခုဖြစ်တယ်ကြေညာတစ်ခုဖြစ်တဲ့နေရာမှာအာဒီဖုန်းလေးတစ်လုံးနဲ့ကိုယ့်ဘက်စကားကိုဒီဘက်စကားဒီဘက်ကိုပို့ဒီဘက်စကားဟိုဘက်ကိုပို့ကြေညာဖြစ်တဲ့ဆိုတဲ့အချိန်မှာနှစ်ဖက်လုံးအမှန်ကြီးပြောမှာဒါမှမဟုတ်မီဒီယာအနေနဲ့အမှန်သူတို့ပြောတဲ့အမှန်ဟုတ်ချင်မှဟုတ်လိမ့်မယ်မီဒီယာအနေနဲ့ဒါအမှန်မှလို့ချမှာပြပဲနဲ့တစ်ဖက်စကားကိုဟိုဘက်ပို့ဒီဘက်စကားဟိုဘက်ပို့ဆိုပုံစံမျိုးမီလာလေးပေးနိုင်ပုံစံမျိုးအဲ့ဒီလိုမျိုးလုပ်ထားရကောဒီပြည်တော်စုအတွက်ဘယ်လောက်များကြိုးရှိမလဲပေါ့မီဒီယာတွေနဲ့ဒီပြည်တော်စုဟိုတစ်ဖက်တည်းနာယုံကြည်မှုတည်ဆောက်ရေးမှာဘယ်လောက်ဖြစ်အခုညီပေးနိုင်မလဲပေါ့ဗျာအဲ့ဒီဟာလေးကိုဟိုမေးရဆွေးနွေးနေတာပါဟုတ်ကဲ့
ဟုတ်ကဲ့မီဒီယာရဲ့အခန့်ကဏ္ဍတော့ကျွန်တော်တို့ဗက်ပေါင်းစုံအမြင်တွေအားလုံးကိုတင်ပြတဲ့သဘောပါပဲကျွန်တော်တို့ကငကုံချုပ်ပြီးလို့မရပါဘူးတကယ်တမ်းအဖြေထုတ်အောင်နိုင်ငံရေးသမားတွေအဖြေထုတ်အောင်ပါဒါတော့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဒေါက်တာနေအောင်ခုနကကိုနေအောင်တို့ပြောသွားတဲ့အထက်မှာကွဲလွဲချက်တွေပေါ့နော်ဒီပြည်တော်စုနဲ့ပတ်သက်လို့ယူဆကွဲလွဲချက်တွေရှိအဲ့တော့ဒေါက်တာနေအောင်တို့တောက်လျှောက်ဆွေးနွေးခဲ့ကြရတာရှိကျွန်တော်ကြားခဲ့ဘူးပါတယ်မက်ထရိုထဒီညီလာခံတွေပါလောက်ခဲ့တဲ့ခါကျတော့အဲ့တော့ရခဲ့တဲ့ common ground တွေတကယ်ဖြစ်နိုင်ရည်ရှိတဲ့ common ground တွေဘာတွေများဖြစ်ထွက်ခဲ့တာရှိပါလဲ
ပြောမယ်ဆိုလို့ရှင်တော့ဒီ Federal ပြည်တော်စုကိုတွားရမယ့်အခြေခံမူရှိချက်ဆိုတာထွက်တာရှိတယ်အဲ့ဒီပေါ်မှာမဒီ Federal Constitution ပေါ်ဒီအဲ့လိုမျိုးဆွဲတာတွေရှိတယ်နောက်ပြီးတော့မှပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံတွေကိုဆွဲတာရှိတယ်အခြေခံယူဆချက်ကတော့ဘာလဲဆိုကျွန်တော်တို့အားလုံးသဘောတူတာကဒီတိုင်းသားတွေကသူတို့မှမူလကိုပိုင်ပြတ်ထန်းခွင့်ရှိတယ်ကိုပိုင်အာဏာရှိတယ်အဲ့ဒီကနေပြီးတော့မှအတဲပဲပြောင်စုကိုဘလို့အာဏာတွေခိုးဝေပေးလဲဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီအခြေခံပေါ်မှာသွားတဲ့အတွက်ကြောင့်မလို့ဒီဆွေးနွေးမှုတွေအဆင်ပြေတယ်နောက်ပြီးတော့အားလုံးရဲ့ပါဝင်မှုပေါ့နော်အဲ့တော့ဒီထဲမှာဒီလိုချင်ပြောမယ်ဆိုလို့ရှိရင်ဒီယုံကြည်မှုတွေရှိလာတဲ့ဥစ္စာကဘာလဲဆိုတော့ဟိုလူမျိုးကြီးလွှမ်းမိုးမှုဆိုတာကိုပျောက်သွားအောင်လုပ်လိုက်ဖို့လိုတယ်။ကြာသနာမှနွားချမ်းသာရတယ်ဆိုတော့ဟို sense ကိုမထက်အောင်လုပ်ဖို့လိုတယ်။အဲ့လိုလုပ်လာလို့ရှိရင်အသီးသီးကနေပြီးတော့လိုလားလားနဲ့တော့ပြည်အောင်စုဆိုတာလည်းရှိဖို့လိုတယ်။နော်ခွဲထွက်ခွင့်လည်းပြောစရာမလိုဘူးလို့မခွဲထွက်ခြင်းလို့လည်းအခုအတူတူပေါင်းလုပ်နေကြတာပဲ။အဲ့တော့ခွဲထွက်ဖို့စကားလည်းပြောစရာမလိုဘူး။အော်ဒီကုနာပြောတဲ့ကမ်တူဂေဒါပေါ့။ဒါနေပါပြီ။သူကတော့ဘာလို့ခေါ်တဲ့မာလာလို့မေးတာလဲဆိုတဲ့ပုံမျိုးပေါ့။ဆိုအဲ့လို sense မျိုးအဲ့လိုခံစားချက်မျိုးဖြစ်အောင်လုပ်ဖို့လုပ်ရဲ။နောက်တစ်ခုကဒီကုနာပြောတဲ့ဆိုလို့ရှိရင်ဒီဟိုဘာပြောအနာကိုရင်မှုတွေမှာလည်းဘလိုတွေဘလိုတွေလုပ်မယ်ဆိုတဲ့ဟိုအသေးစိတ်တွေဆွေးနွေးထားတာတော့ရှိပါတယ်နော်။ဆိုတော့ဟိုကြောချင်တာတော့တစ်ချက်တည်းမှာပဲဘာတောင်ဖြစ်သွားစေလဲဆိုတော့အရင်တော့အင်္ဂလိပ်စကားလို့ပြောရင် federal ပေါ့။federal ဆိုတဲ့စကားကြီးကဖဲချင်တဲ့ဥစ္စာမျိုးဖြစ်ပါတယ်။အဲ့ဒါကြောင့်ဆာလုံးကိုပြရအောင်federal ပေါ့ဗျာအတူတူဖက်ပြီးတော့သွားရမယ်ဆိုတဲ့သဘောမျိုးနဲ့ federal ဆိုတဲ့စကားမျိုးတော့မှအခုပမာမှလည်းသုံးနေကြပါတယ်အဲ့လိုစကားမျိုးတွေတော့မှတိုင်းသားတွေရင်ထဲကနေပြီးတော့ကြီးကြီးပြူနစ်နစ်ကာကာနဲ့ထွက်လာဆိုတော့ဒီတစ်ခုလုံးကိုဒီပြောင်းရွှေ့တစ်ခုလုံးငါတို့အားလုံးပိုင်နေဆိုတဲ့စိတ်မျိုးရောက်သွားတယ်ဆိုလို့ရှိရင်ဒီခက်ခဲတဲ့အားလုံးကျော်ဖြတ်လို့ရပါတယ်လို့ကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုလည်းတစ်ဆက်သေးမေးချင်ပါတယ်ခုနကကိုနိုင်အောင်ပြောသွားတဲ့အထက်မှာပါပါတယ်လူမျိုးကြီးဆိုတဲ့ကိစ္စအဲ့တော့ခုလက်ရှိကြုံနေရတဲ့ therapy ဆောင်စုတိဆောက်ရေးမှာလူမျိုးကြီးဝါဒလူမျိုးရေးဝါဒဒီလူမျိုးငယ်ဝါဒပေါ့နော်ဒီဟာတွေကကြုံနေရတော့မလားရှိနေရတော့မလားမြင်နေရတော့မလားဒေါက်တာရံမျိုးသိန်းအမြင်သိချင်ပါတယ်အဲ
ကျွန်တော်ကတော့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့ကျွန်တော်ဒီမှာတိုင်းရင်းသားတွေနဲ့ကြားမှာပေါ့လေတိုင်းများစွာပေါ့အခြေပြူလာတဲ့ဒီမှုနားလည်မှုပြတ်တော့တဲ့ဂျုံဂျုံမှုနားလည်မှုလွဲချော်တဲ့အခြေအနေတွေကတော့လက်ရှိအခြေအနေအထိအရှိနေတော့တယ်လို့မြင်ပါတယ်အဓိကကတော့လွတ်လပ်ရေးရှားပြီးကတည်းကစပြီးတော့အရှိအခြေအနေအထိဒီမြန်မာခေါင်းဆောင်အဆက်ဆက်ဟာစာချုပ်မှာဖော်ပြထားတဲ့တိုင်းသားလူစုတွေရဲ့ဓာတ်ပိုင်ခွင့်တွေအခွင့်အရေးတွေကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြတ်ခန်းခွင့်တွေကိုနိုင်ရင်းမရှိတာဟာအဓိကအန္တရာယ်ကိုကျွန်တော်မြင်ပါတယ်
။အဲဒေါက်တာရေမျိုးသိန်းဖုန်းကျသွားပါတယ်။ကျွန်တော်ဒေါက်တာနေအောင်အမေပြန်မေးချင်ပါတယ်။ခုနကကျွန်တော်မီးတဲ့မီးခွန်းပါပဲ။ဒီလူမျိုးကြီးဝါဒလူမျိုးကြီးဝါဒ ဘလောက်ထိပြင်းထန်တဲ့မြန်မာနိုင်ငံထဲမှာရှိနေတုန်းလဲဖရပီတောင်စုအ
ဲ့ဒါကဒီလူမျိုးလက္ခဏာတွေမကဘဲနဲ့ဒီဘာသာရေးရပေါ့တော့လူနည်းစုတွေပေါ့ဗျာဘာသာရေးရပြီးလူမျိုးရေးရပြီးအဲ့မှာဖြစ်နေမှုတွေရှိဥပမာဆိုရကြအခုတော်တော်ဆယ်ပဲပြောမှဆိုလို့ရှိရင်ဟိုဗါမိုးပြင်းနေမှာဗိုလ်ချုပ်နာမည်နဲ့တရားတက်တဲ့ကိစ္စအခုလာကုန်မှာဗိုလ်ချုပ်ကျုပ်လုပ်တဲ့ဆိုတဲ့ကိစ္စအစရှိရင်ပေါ့နော်ဆိုတော့အခုကိုပြီးခဲ့တဲ့ရွေးကောက်တဲ့ပုံမှာကြည့်လို့ရှိရင်မိုးပြင်းနေမှာဆိုလို့ရှိရင်ကာလန်ပေးရမျိုးကြီးအားလုံးကဗမာအများစုတွေဖြစ်တဲ့ဥစ္စာတွေချက်သွားပြီအခုကချင်းပြည်နယ်မှာဆိုမြကြီးနားမှာဗမာအများစုဖြစ်သွားတယ်ဟုတ်ပါဟုတ်ဆိုတော့အဲ့လိုမျိုးဟာမျိုးတွေမှာအဲ့လိုဗာမနိုင်ဇေးရှင်းမှာဗမာမှုပြုခံရတယ်ဆိုတော့အဲစိတ်မျိုးတွေရရှိတယ်နောက်ပြီးတော့ဥပမာဆိုလို့ရှိရင်ဒီဘာသာငယ်တွေကဟိုကိုကိုရလုတ်တယ်ဆိုရင်ပြဿနာရှိတယ်ဒါပေမဲ့ဘာသာငယ်တွေရကိုကိုရကိုလာဘုံဖုန်ကြီးရောက်ဆောက်ပဲဇေးကြီးဆောက်ပဲဆိုလို့ရှိရင်အားလုံးကနေပြီးတော့မှဒါဟိုအများဗမာလူမျိုးအများစုမပြောကြဘူးအစားရှိတဲ့ပြည့်ဖိနှိပ်ခံရတယ်နှိမ်ချခံရတယ်ဆိုတော့စိတ်မျိုးကတော့ရှိနေတာအမှန်ပဲ
ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲအချိန်ရပါတယ်ကျွန်တော်နောက်ဆုံးမိကွန်းဒေါက်တာနိုင်အောင်ပဲမိလိုက်ချင်ပါတယ်အခုလိုမျိုးခုနကအဟန့်တားတွေအနှောက်တားတွေမျိုးစုံကြုံရတဲ့အချိန်မှာပဲဖယ်ရပီရောင်စုမြန်မာနိုင်ငံမှာတိဆောက်နိုင်ဖို့မျှော်လင့်ချက်ကောရှိရလားခင်ဗျတကယ်တမ်းတူညီနေတဲ့ common ground ရှိရလား
ရှိပါတယ်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့အခုဆိုလို့ရှိရင်တိုင်းသားတွေအားလုံးကကိုကပီရောင်စုကြီးနဲ့အတူတူဆက်နေရမယ်ဆိုတဲ့ခံစားချက်မျိုးကြီးမရှိတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လိုလိုလားလားနဲ့အခုတွဲဆောင်ဆွေးနွေးပွဲအပြေရှားရေးကိုသွားနေကြတာပဲအဲ့လိုပဲကျွန်တော်မြင်တာတော့ဗမာပြည်ထဲမှာလည်းတိုးတက်တဲ့ဒီဗမာလူငယ်တွေနော်အားလုံးကလည်းအခုတပြည့်ပြည့်နဲ့ဖက်ဒရယ်လက်ခံလာကြတဲ့ဥစ္စာကြီး။နောက်ပြီးအနည်းဆုံးတော့ဗျာဟိုစစ်တပ်ကရောဖြစ်ဖြစ်ဒီနိုင်ငံပါတီရောဖြစ်ဖြစ်အခုပြည်လုံးကြီးလမ်းမှာဒီဖက်ဒရယ်ဒီမိုကရက်တစ်ပြည်အောင်စုတည်ဆောက်ရမယ်ဆိုတဲ့ဥစ္စာမရှိဘူး။ဒါပေမဲ့ဖက်ဒရယ်ဒီမိုကရက်တစ်ပြည်အောင်စုဘလို့တည်ဆောက်ရမယ်ဆိုတဲ့နီးနာတော့ကွာနေတာပေါ့နော်။ဟိုဘဒူကအနာအဓိကပိုင်တာလဲဆိုတဲ့အမြင်တွေတော့လွဲနေတာပေါ့နော်။ဆိုတော့အဲ့ဒါကြီးကညှိနှိုင်းဖြေရှာမယ်ဆိုရင်ရတာရှိတယ်။နောက်ကျွန်တော်မြင်တာတော့တိုင်းသားတွေခွတ်တက်မှာပဲခွတ်တက်မှာပဲဆိုတော့စိုးရင်စကြီးတွေနဲ့သွားလုတာသူတို့ရင်ဝကိုပေါင်းလာမဲ့လက်တွေကိုကမ်းလာမဲ့လက်တွေကိုစောက်စောက်ကမ်းတယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးလို့ကျွန်တော်ကဟိုပြောချင်ပါတယ
်။အဲ
့တော့အနည်းဆုံးတော့တိုင်းသားတွေစိတ်ထဲမှာဒန်းတူရည်တူဖြစ်တယ်လို့ခံစားရအောင်လုတ်ပေးနိုင်တယ်ဆိုလို့ရှိရင်ဒါလည်းကြော်ပြလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရဲ့လီလိုက်စီစဉ်ချိန်လေးဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာနိုင်အောင်နဲ့ဒေါက်တာရံမျိုးသိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ခင်ဗျာကျွန်တော်တို့ဒါရဲ့လီလိုက်စီစဉ်ကိုတော့ဒီမှာပဲညနာခွင့်ပြပါခင်ဗျာ။
ဒါညိုအစည်းအဝေးတက်ဆက်တဲ့ဒါရိုက်လေးလိုင်းအစည်းအဝေးမှာထုတ်လုပ်သူကတော့ကိုဇော်ဝင်းလိုင်းဖြစ်ပါတယ်။အခုတော့တရင်အချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ American နဲ့ Mexico နှစ်နိုင်ငံကြားနေဆက်တိုင်းတစ်စိတ်တစ်ပိုင်းကာယံရင်းနဲ့ပတ်သက်ပြီးလွတ်တော်အမတ်တွေကြားနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်အတွက်သမ္မတ Donald Trump ကသူကျင့်တတ်မှုမရှိကြောင်းအင်ကာနေမှာပြောကြားလိုက်ပေမယ့်နောက်တစ်ခါအစိုးရရန်ရတစ်စိတ်တစ်ပိုင်းထပ်ပြီးတော့ပိတ်ဖို့အတွက်အလားလာတော့မမြင်ဘူးလို့ပြောခဲ့ပါတယ်။သူဟာဒီဆုံးဖြတ်ချက်အတွက်ပြောတယ်လို့မပြောနိုင်တယ်လို့စိတ်လှုပ်ရှားတယ်လို့လည်းမပြောနိုင်ကြောင်းသူ့ရဲ့ cabinet အဖွဲ့ကိုသမ္မတအင်ဂျီမှာပြောကြားလိုက်တာပါ။ဗင်နီဇွဲလားနိုင်ငံအတွက်ပေးပို့တဲ့လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေကိုသမ္မတနီကိုလတ်မာဒူရိုကနိုင်ငံတွင်းကိုအဝင်မခံတဲ့ကြားကပဲအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဟွမ်ခွာရီတို့ကတော့ဖေဖော်ဝါရီလ23ရက်နေ့မှာနိုင်ငံတည်းကိုတည်ယူမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။အမေရိကန်နဲ့တခြားနိုင်ငံပေါင်း90လောက်ကဗင်နီဇွဲလားယာယီသမ္မတအဖြစ်နဲ့တိမှတ်ပြုထားတဲ့ခွာရီတို့ကအင်ကာနေလူမှုဆန္ဒပြပွဲမှာပြောလိုက်တာပါ။ဒီကနေ့ဖေဖော်ဝါရီလ23ရက်နေ့ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့အတရဒေးနှစ်မြောက်မွေးနေ့ဖြစ်ပါတယ်။မြန်မာနိုင်ငံကလေးများနေ့ဖြစ်နေတဲ့သတ်မှတ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ့်မှတ်ဖြစ်ကလေးငယ်တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့အာဟာရဒါနပြုမှုကျွေးမွေးလှူဒါန်းတာအပါအဝင်မွေးနေ့ပွဲတွေကိုနိုင်ငံတဝန်းမှာကျင်းပလေ့ရှိကြပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့က Hotel Arpit Palace တဲ့ခုခံမှာအင်္ဂါနေ့အာယုံမတက်ခင်အချိန်မှာပဲမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်မှုမှာဗုဒ္ဓဂါယကိုဖျားဖူးသွားတဲ့မြန်မာအမျိုးသမီး2ဦးအပါအဝင်လူ12ဦးသေဆုံးခဲ့ပါတယ်။နောက်ထပ်ဒဏ်ရာသူက4ယောက်လောက်ရှိပါတယ်။မီးလောင်နဲ့
ကျေးဇူးပါရှင်။တရင်အကြီးချုပ်ကိုဒေါက်ခင်မြို့သက်ကပြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ကိုတော့ကိုကျော်လွင်နဲ့မဆူရင်ထွေးတို့ကတာဝန်ယူထုတ်လွှင့်ခဲ့တာပါရှင်။အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။Darryl Smith ဖြစ်ပါတယ်ဗုဒ္ဓဘုနေ့နင်းနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.